Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်နိုဝင်ဘာလ3ရက်အင်္ဂါနေ့ညနေခင်း6နာရီနဲ့9နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါကျွန်တော်ရန်နိုင်မအင်္ဂါနေ့ညနေခင်းသတင်းတွေကိုတော့မအင်ဂျင်နိုင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်တူရကီနိုင်ငံမှာတော့လူ35ယောက်ကိုအာဏာပိုင်တွေကဒီကနေ့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်ဆီးရီးယားကိုတိုက်ခိုက်မှုအန်ဒီယန်နဲ့ပတ်သက်တဲ့မေးခွန်းတွေကိုဗြိတိန်အစိုးရကမဖြေဘူးဆိုရင်တိုက်ခိုက်မှုကိုတရန်တိုးပေးရေးလွတ်တော်အမတ်တွေထောက်ခံမှာမဟုတ်ဘူးလို့ဗြိတိန်ပါလီမန်ကော်မတီတစ်ခုကပြောလိုက်ပါတယ်တောင်တရုတ်ပင်လယ်အတွင်းအငင်းပွားမှုတွေကိုဖြေရှာဖို့အာဆီယံအနေနဲ့အတူတကွလက်တွဲဆောင်ရွက်တဲ့လို့မလေးရှားကာကွယ်ဝင်ကြီးကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥက္ကဋ္ဌနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်နိုဝင်ဘာလ10ရက်နေ့ကလွတ်တော်ရွေးကောက်ပွဲတွေအတွက်နိုင်ငံတော်မှာမဲယုံတွေဖွင့်ဖို့မဲလက်မှတ်တွေဖြန့်ဝေဖို့အပအဝင်မဲလုံခြုံရေးမဲယုံလုံခြုံရေးစောင့်ကြည့်ရေးစတဲ့လုပ်ငန်းစဉ်တွေကိုပြင်ဆင်နေကြပြီဖြစ်ပါတယ
်မဲယုံတွေကတော့အကြောင်းတွေမှလုံမှာဆိုတော့ကျိုးရတိထားပြီးပါပြီမဲယုံဖွဲ့စည်းပုံကဘယ်လိုလုပ်မယ်ဘာညာဆိုတော့အလုံး
စကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ဦးပါရှင်ပြည်ဆောင်ကတော့နောက်ပိုင်းမှာကြားရမှာပါ။ဒါအပြင်ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့လိုရတဲ့အချိန်မှာမဲစင်းတဲ့လူပိုအမေစင်းတွေပါနေဆဲဖြစ်တာကြောင့်မဲဖောင်းပွားပြီးတော့မဲမတမမှုတွေဖြစ်မှာကိုစိုးရိမ်နေကြတဲ့အကြောင်းနဲ့မြမတက်မတော်နဲ့ရှမ်းပြည်တောင်ပိုင်းကတိုက်ပွဲတွေနဲ့ပတ်သက်လို့ဖြစ်ရမှန်စီစစ်ထုတ်ပြန်ဖို့ SSPP SSA ကတောင်းဆိုလိုက်တဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ရွေးကောက်ပွဲအထူးစီစဉ်ဖြစ်တိုးချဲ့ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ဝဲမှာတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မေးမြန်းခန့်တဲ့တခြားစီစဉ်တွေသတင်းဆောင်မတွေကိုတင်ဆက်သွားမှာပါ။ခုအရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင်။
တူရကီနိုင်ငံမှာသမရရီဂျက်တိုင်အာရဝန်ကိုဖြုတ်ချဖို့ကြိုးစားတယ်ဆိုပြီးဆွဆွဲခံထားတဲ့ဘာသာရေးကောင်းဆောင်ဦးကိုထောက်ခံသူတွေအပေါ်ဦးတည်တဲ့နိုင်ငံမှုတစ်ခုအတွင်းလူ35ယောက်ကိုအာဏာပိုင်တွေကဒီကနေ့ထိန်းသိမ်းလိုက်ပါတယ်တူရကီလွတ်တော်ရွေးကောက်ပွဲမှာသမရအာရဝန်ရဲ့တရားမျှတရေးနဲ့ဖွံ့ဖြိုးတိုးတက်ရေး AKP ပါတီအများစုအနိုင်ရခဲ့ပြီးနှစ်ရက်ကြာနိုင်ငံအနောက်ဘက်အစ်မီယာကန်ယူရန်မြို့မှာအခုလိုဖမ်းဆီးတာတွေလုပ်ထားပါအကြီးတန်းဘျူရိုကရက်အရာရှိတွေနဲ့ရဲအရာရှိတွေကိုထိန်းသိမ်းဖို့အစ်မီယာမျိုးကနေရာမျိုးစုံကိုရဲတပ်ဖွဲ့ဝင်တွေဝင်ရောက်ခဲ့ကြတယ်လို့ဒိုဝန်သတင်းဌာနကပြောပါတယ်အမေရိကန်ခြေစိုက်ဘာသာရေးခေါင်းဆောင်ဖတ်တူလာဂူလန်ကိုထောက်ခံသူတွေပေါ်စုံစမ်းစစ်ဆေးမှုတစ်ခုရဲ့တစ်စိတ်တစ်ပိုင်းအနေနဲ့အခုလိုလှုပ်ဆောင်တာလို့သတင်းကဆိုပါတယ်ဘာသာရေးခေါင်းဆောင်နဲ့ချိတ်ဆက်ရှိတယ်ဆိုပြီးဆွဆွဲခံရတဲ့တူရကီနိုင်ငံရဲ့အကြီးဆုံးသတင်းဌာနတွေထဲကတစ်ခုကိုလည်းပြီးခဲ့တဲ့သတင်းပတ်မှာအာဏာပိုင်တွေကစီးနင်းဝင်ရောက်ခဲ့ပါတယ်မီလာတုံးကလုပ်ခဲ့တဲ့နိုင်နှင်းမှုတွေအတွင်းမှာတော့ဘာသာရေးကောင်းဆောင်တဲ့အဆက်ဆက်ရှိတယ်လို့ယူဆတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့တခြားလူတွေဒါဇင်ပေါင်းများစွာကိုလည်းဖမ်းဆီးခဲ့ပါတယ်ရွေးကောက်ပွဲမှာသူ့ပါတီအနိုင်ရတာကိုကဘာကအတိမတ်ပြုတင်တယ်လို့သမရအာရဝန်ကတင်လာနေမှာပြောပါတယ်ဒါဟာအတိုက်ခံတွေကိုနိုင်နှင်းနဲ့သူ့အစိုးရရဲ့မူဝါဒအပေါ်ဝေဖန်ထောက်ပြတဲ့သတင်းတွေကိုထုတ်လွှင့်လေ့ရှိတဲ့နောက်နိုင်ငံတွေကသတင်းမီဒီယာတွေကိုယူညွန်းပြောဆိုတာဖြစ်ပုံလည်းရပါတယ်ခင်ဗျာ
စီးရီးယားကိုလေကြောင်းကတိုက်ခိုက်နေတာရဲ့တရားဝင်မှုနိုင်ငံရေးစစ်ရေးအန်ဒီယေရီနဲ့ပတ်သက်တဲ့မေးခွန်းတွေကိုဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အစိုးရကမဖြေဘူးဆိုရင်တိုက်ခိုက်မှုကိုတက်တန်းတိုးပြေးရေးလွတ်တော်အမတ်တွေထောက်ခံမှာမဟုတ်ဘူးလို့ဗြိတိန်ပါလီမန်ရဲ့အဓိကကော်မတီတစ်ခုကဒီကနေ့အစည်းအဝေးခန်းစာထုတ်ပြန်လိုက်ပါတယ်အီရက်ကအစ္စလာမစ်အစွန်းရောက် IS စစ်သွေးကြွတွေကိုအမေရိကန်ဦးဆောင်ပြီးလေကြောင်းကတိုက်ခိုက်နေရမှာဗြိတိန်နိုင်ငံကလည်းပါဝင်နေတာပါဒါပေမဲ့ဒီစစ်စင်ရေးအတွက်တပ်ဖွဲ့တွေဆီလူရေးကိစ္စဝင်ကြီးချုပ်ကင်မရွန်အနေနဲ့ထောက်ခံမှုအလုံးအလောက်ရမထားပါဘူးစီးရီးယားအကြက်အတွက်နိုင်ငံရေးအဖြစ်တည်းရဲ့ရှာဖွေရေးအာရုံစိုက်ဖို့လိုအပ်တယ်ဆိုတော့ကိုဗြိတိန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကအထူးဖော်ပြပြောဆိုထားပါတယ်ဗြိတိန်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာအဲ့ဒီကြိုးပမ်းမှုကိုသာမကဖြစ်လာနိုင်ခြင်းစစ်ဆက်ညှိနှိုင်းမှုတွေကိုလည်းထိခိုက်စေနိုင်တယ်လို့ဆိုပါတယ်စစ်သွေးကြွတွေကိုချေမုန်းနိုင်ပြီး2011ခုနှစ်မတ်လကတည်းကရေရှည်ဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသက်ရေးလက်တွေ့ကြတဲ့အခွင့်အလမ်းတရက်အတွက်ရှင်းလင်းပြည့်စုံတဲ့နိုင်ငံတကာမဟာဗျူဟာတရက်လိုအပ်တယ်ဆိုတာကိုအစည်းအဝေးခန်းစာမှာအထူးအလေးပေးဖော်ပြထားပါတယ်စီးရီးယားစစ်စင်ရေးရဲ့တရားဝင်မှုနဲ့ပတ်သက်ရမှာတော့အီရက်ကသူတို့တပ်ဖွဲ့တွေကိုအထောက်အပံ့ဖြစ်စေဖို့ညွန်ပေါင်းအဖွဲ့လေကြောင်းတိုက်ခိုက်မှုကိုဖိတ်ခေါ်တာဖြစ်ပေမဲ့ဆီးရီးယားကတော့သူတို့လေပိုင်နဲ့မှပြန်တန်းဖို့ရုရှားတနိုင်ငံတဲကိုပဲတီးခြားခွင့်ပြုခဲ့တယ်လို့ကော်မတီကမှတ်ချက်ပြုထားပါတယ်ရှင်
မရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီဟာဘိုအာရှဒေသကတာဂျီကစ္စတန်နိုင်ငံကိုဒီကနေ့သွားရောက်ပါတယ်။ဒီသတင်းပတ်အတွင်းဘိုအာရှဒေသ၅နိုင်ငံခီးစဉ်ရဲ့တစ်စိတ်တစ်ပိုင်းအနေနဲ့အခုလိုသွားရောက်တာလည်းဖြစ်ပါတယ်။တာဂျီကစ္စတန်သမ္မတအီမိုမာလီရမုန်းနဲ့နိုင်ငံသား၏ဝန်ကြီးတို့နဲ့မစ္စတာကယ်ရီဟာတွေ့ဆုံခဲ့ပါတယ်။တာဂျီကစ္စတန်နိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေပေါ်မှာအမေရိကန်ကအခိုင်အမာရှိတယ်ဆိုတာကိုတွေ့ဆုံပွဲအတွင်းမစ္စတာကယ်ရီကအထူးအလေးပေးပြောကြားသွားပါတယ်။တင်လာနေတုန်းကတော့ကာဇက်စတန်နိုင်ငံအစတနာမြို့ကဟက်စပရက်ဆူတန်ဘလီနဲ့ယထာစက်ကောင်းယုံတစ်ခုကိုတွားရောက်ကြီးရှုခဲ့ပါတယ်။ဒါပြင်နာဇာဘိုင်ယက်တက်ကတို့မှာចောင်းသားတွေနဲ့ဆရာတွေကိုသူကစကားပြောခဲ့ပါတယ်။စီးပွားရေးစီမံကိန်းတွေနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအမေရိကန်ပြည်ထောင်စုကကာဇက်စတန်နိုင်ငံနဲ့လက်တွဲလုပ်ချင်တယ်လို့မစ္စတာကယ်ရီကပြောပါတယ်။တရုတ်နဲ့အာရှနိုင်ငံတွေကြားလွှမ်းမိုးမှုရဖို့အပြိုင်ဆိုင်ကြိုးစားတာမျိုးအမေရိကန်ကမမြင်တွေ့ကြပါဘူးလို့လည်းပြောပါတယ်။ဝန်ကြီးကယ်ရီအခုသွားရောက်နေတဲ့ဘိုအာရှဒေသကဆိုဗီယက်ပြည်ထောင်စုနိုင်ငံဟောင်းတွေဖြစ်ကြတဲ့ကာဇက်စတန်၊ကာဂစ္စတန်၊တာဂျီကစ္စတန်၊တာကမင်နစ္စတန်နဲ့ဥဇဘက်ကစ္စတန်နိုင်ငံတွေဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကြေကြေပြတ်ပြတ်ဝေဖန်ခံရတဲ့နိုင်ငံတွေဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကတော့ဝန်ကြီးကယ်ရီနဲ့ဥဇဘက်ကစ္စတန်သမ္မတအစ္စလာမ်ကာရီမော့ဖ်တို့တွေ့ဆုံပွဲအပြီးဝါရှင်တန်ပို့သတင်းစာရဲ့သတင်းတော်တဦးကလူခွင့်ရင်းနဲ့ပတ်သက်တဲ့မေးခွန်းကိုမေးတာကြောင့်ဥဇ်ဘက်လုံခြုံရေးနဲ့အမေရိကန်တန်တမန်လုံခြုံရေးတွေကအဲ့ဒီသတင်းတော်ကိုအခန်းထဲကနေဆွဲထုတ်သွားခဲ့ပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံမှာစနေနေ့ကပြတ်ကျသွားခဲ့တဲ့ရုရှားခီးတဲ့တင်ဂျက်လီဂင်ကမှတ်တမ်းဆက်ကိုပြန်လည်တွေ့ရှိခဲ့ပြီးအဲ့ဒီဆက်ဟာအနည်းငယ်သာချိုးရင်းမှုရှိပြီးကနအူးစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီလို့ရုရှားပို့ဆောင်ရေးအရာရှိတွေကပြောပါရယ်လေရင်ပေါ်ပါသွားသူ224ဦးစလုံးတည်ဆုံးခဲ့တာပါမှတ်တမ်းဆက်ထဲမှာရှိနေတဲ့အချက်အလက်တွေကိုထုတ်ယူပြီးစစ်ဆေးမှုတွေပြုလုပ်ပြီးတာနဲ့မကြာခင်မှာအပြေထွက်လာမယ်လို့ရုရှားပို့ဆောင်ရေးဝန်ကြီးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်အီဂျစ်နိုင်ငံမှာပြတ်ကျခဲ့တဲ့ Airbus ခီးတဲ့တင်အငှားဖြစ်တဲ့ Metrojet ရဲ့ထိပ်တန်းအရာရှိတွေကလေကြောင်းအနေနဲ့ဆက်ချွေရင်းမှုဒါမှမဟုတ်လူအမားကြောင့်အခုလိုလေရင်ပြတ်ကျရခြင်းမဟုတ်ကြောင်းညွှန်ဆိုလိုက်ပြီးမကြာခင်မှာပဲပို့ဆောင်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါသူတို့အနေနဲ့အဲ့ဒီလိုဘာကြောင့်ပြောတယ်ဆိုတဲ့အပေါ်သက်သေအထောက်ထားတော့ Metrojet လေကြောင်းလိုက်ကထုတ်ဖော်ပြသခဲ့ခြင်းမရှိပါဘူး Metrojet ရဲ့အဲ့ဒီလိုပြောဆိုမှုဟာဆောလွန်နေပြီးတကယ်အချက်လက်တွေပေါ်အခြေခံထားခြင်းမဟုတ်ဘူးလို့ရုရှားလေကြောင်းဝန်ကြီးဌာနကပြောပါတယ်ရုရှားသမ္မတ Vladimir Putin ကလည်းလေရင်ပြတ်ကျမှုကိုအသေးစိတ်စုံစမ်းဖို့တောင်းဆိုထားပါတယ်ရှင်
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့ညနေခင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကပြုလုပ်နေတဲ့ကျွန်းစုတွေနားမှာအမေရိကန်စစ်သင်္ဘောကိုမကြသေးခင်ကတပ်ဖြန့်ချထားတာကိုတရုတ်အစိုးရအနေနဲ့ချိန်ကြောင်းမှုတစ်ခုလို့မရှိမြင်သင့်ကြောင်းပစိဖိတ်ဒေသအတွင်းအမေရိကန်တပ်များရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်စစ်သင်္ဘော USS Lexington ကို Spratly ကျွန်းစုတွေကစူပီကြောက်တန်းနေတဲ့ရေမိုင်း12မိုင်အကွာတီဆေးလွတ်ဖို့ဆုံးဖြတ်တာဟာနိုင်ငံတကာဥပဒေအရနိုင်ငံတိုင်းကိုပေးထားတဲ့ပင်လယ်ရေကြောင်းနဲ့လေကြောင်းဆိုင်ရာတရားဝင်လွတ်လပ်စွာအသုံးပြုခွင့်ကိုကာကွယ်ဖို့အတွက်ရည်ရွယ်ပြီးတော့ပုံမှန်တိုင်းဆီလွတ်လိုက်တာဖြစ်တယ်လို့ဘေကျင်းမြို့ကပီကင်းတက္ကသိုလ်မှာရှိတဲ့အမေရိကန်ကျောင်းသားတွေကိုအမေရိကန်ရဲ့ Pacific ရေတပ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီး Harry Harris ကပြောပါတယ်တရုတ်ဆိုရကပင်လယ်ရေအောက်မှာမြုပ်နေတဲ့ကြောက်တန်းတွေကိုကျွန်းအဖြစ်လုပ်ဖို့အတွက်မနစ်ကစပြီးတော့တိဆောက်ရေးလုပ်ငန်းတွေကိုအကြီးအကျယ်စတင်လှုပ်ဆောင်ခဲ့တာပါအဲ့ဒီကျွန်းစုတွေကိုဖိလစ်ပိုင်၊ထိုင်ဝမ်၊ဗီယက်နမ်နဲ့ဒေသတွင်းတခြားနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောနေတာတွေကိုလစ်လျူရှုပြီးတော့တရုတ်ဆိုရကအဲ့ဒီမှာတိဆောက်ရေးလုပ်ငန်းတွေကိုအကြီးအကျယ်လုပ်ခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကအမေရိကန်စစ်သင်္ဘောအခုလိုကင်းလဲခဲ့တာကိုရှုတ်ချလိုက်ပြီးတော့ဒါဟာတရုတ်ရေပိုင်နဲ့တဲကိုတရားမဝင်ဝင်ရောက်တာဖြစ်တယ်လို့ပြောလိုက်ပြီးအမေရိကန်တန်မတ် Max Bogus ကိုလည်းဆင့်ခေါ်ပြီးတော့တရားဝင်ကန့်ကွက်ခဲ့ပါတယ်တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံဘက်ကပိုင်ဆိုင်တယ်လို့ပြောနေတာတွေဟာရေရာမှုမရှိဘူးလို့ Harris ကပြောလိုက်ပြီးတော့နိုင်ငံကဥပဒေအရခွင့်ပြုနေသေးတဲ့အမေရိကန်ပြည်ထောင်စုအနေနဲ့လည်းပြန်တန်းတာတွေခုံမောင်းတာတွေကိုဘယ်နေရာဘယ်အချိန်မှာပဲဖြစ်ဖြစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားအစိုးရပြောကြားခဲ့တာကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတာတွေပေါ်အဖြစ်တစ်ခုရှာဖို့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့အစုအဖွဲ့တစ်ခုဖြစ်အတူတကွလှုပ်ဆောင်ကြဖို့အရေးကြီးတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟစ်မူဒင်ဟူစိန်ကဒီကနေ့ပြောလိုက်ပါတယ် မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့သုံးရက်ကြာအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်ဖွဲ့ရဲ့ NDA အပါအဝင်ဒေတာရင်းလုံခြုံရေးဆိုင်ရာကိစ္စရဲ့အမျိုးမျိုးကိုဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်။ဒီအစည်းအဝေးဟာတောင်တရုတ်ပင်လယ်အရေးဆွေးနွေးဖို့တင့်တော်တဲ့နေရာမဟုတ်ဘူးလို့တရုတ်တာဝန်ရှိသူတွေကကန့်ကွက်ထားပေမဲ့လည်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အပေါ်ဆွေးနွေးကြမှာဖြစ်ပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုကိုရနိုင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့တရင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာလ၈ရက်နေ့ကျရင်လွတ်တော်ရွေးကောက်ပွဲတွေအတွက်နိုင်ငံတော်မှာမဲယုံတွေဖွင့်ဖို့မဲလက်မှတ်တွေဖြန့်ဝေဖို့အပအဝင်မဲယုံလုံခြုံရေးစောင့်ကြည့်ရေးစတဲ့လုပ်ငန်းစဉ်တွေကိုပြင်ဆင်နေကြပြီဖြစ်ပါတယ်။မဲဆန္ဒရှင်တက်တေခန့်လက်မှတ်တွေကိုလည်းစတင်ထုတ်ပေးနေသလိုမဲဆန္ဒရှင်တွေဘက်ကလည်းမဲပေးဖို့စိတ်အားသက်သန်နေကြပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါရရှင်။
ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းအလိုနိုင်ငံတော်မဲယုံတွေဖွင့်လှစ်ဖို့မဲလက်မှတ်တွေဖြန့်ဝေဖို့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်တွေပြင်ဆင်နေကြပါပြီ။အခုချိန်ထိတော့ကြိုတင်မဲပေးမှုလုပ်ငန်းစဉ်မဲယုံဖွင့်ရေးမဲလက်မှတ်ဖြန့်ဝေရေးနဲ့လက်ရှိမဲဆန္ဒရှင်တက်တေကန်လက်မှတ်ထုတ်ပေးမှုလုပ်ငန်းစဉ်တွေမှာအဆင်ပြေချောမွေ့တယ်လို့စကိုင်းတိုင်းရွေးကောက်ပွဲကော်မရှင်ရဲ့ဥက္ကဋ္ဌဦးတင်ဦးကပြောပါတယ
်။မဲယုံတွေကတော့ကျောင်းတွေမှာလုပ်မှာဆိုတော့ကျိုးရတိချပြီးပြီပါလေ။မဲယုံဖွဲ့စည်းပုံရဘလိုလုပ်မယ်ပါ냐ဆိုတော့အလုံးဒါမျိုးနဲ့ဆင်းရလဲဆင်းဆင်းတော့ကြည့်ကြပြီလက်ကြည့်နေတဲ့သူကြီးကိုကြည့်နေကြပါတယ်အဲအဲ့တော့သူတို့လှုပ်ထားတာကြီးလဲကျွန်တော်တို့ကလည်းဒီကတိုင်းဆင်းရော KI ဆင်းရောမြင့်နယ်ဆင်းရောတော့ကျိုးဆင်းတော့ကြည့်ကြည့်ကြနေကြတာပေါ့နော်ကျွန်တော်တို့ကဟိုငိုကလေးကဒီကအကြောင်းအဆောက်ဦးထဲမှာဟိုကျောင်းနေရဲ့ဒီဟိုဟာတွေပေါ့ဗျာဟော SMB ခန်းနေပါလေနောက်တစ်ခုကဒီစာသင်ခန်းနေမှာလုပ်မှာဆိုတော့သိပ်ပြက်ပြက်လာရင်ရှိပါဦးကျွန်တော်တို့က
ရေဘေးတန်တင်ခဲ့တဲ့စကိုင်းတိုင်းအတွင်းကကလေးကောလင်းအပါအဝင်ဘေးဒဏ်သင့်ဒေသတွေမှာလည်းရွေးကောက်ပွဲလုပ်ငန်းစဉ်တွေပုံမှန်အတိုင်းလုပ်ကိုင်နိုင်တဲ့အခြေအနေမျိုးရှိတဲ့အကြောင်းတိုင်းကော်မရှင်ဥက္ကဋ္ဌကပြောပါရယ်။စကိုင်းတိုင်းအတွင်းရွေးကောက်ပွဲတွေမှာတော့နိုင်ငံတကာနဲ့ဒေသရင်းစောင့်ကြည့်သူတွေကိုလည်းခွင့်ပြုထားပါရယ်။မဲလက်မှတ်တွေဖြန့်ဝေရေးပြင်ဆင်ထားတဲ့အခြေအနေနဲ့ပတ်သက်လို့ကတော့တိုင်းကော်မရှင်ရဲ့ဥက္ကဋ္ဌကအခုလိုပြောပါရယ်။ဟို
ကျွန်တော်တို့ကတော့၃ရက်အကျိုးပဲလေ။အကျိုးတင်မဲ၂ရက်ပေးနိုင်ဖို့နဲ့နောက်ပြီးလက်ထက်မှာ၃ရက်ကျိုးရောက်ဖို့ဆိုတော့၅ရက်လေးလောက်အတူတူစီရောက်ဖို့ပေါ့လေ။အဲ့လိုကျွန်တော်ချိန်ညွှန်းပါဖြစ်ကြတာ။ဒါပေမဲ့ဟိုတချို့ရက်ကြီးတွေကတော့ရေကောက်ပွဲနင်းချက်နေမှာပေါ့နော်။နင်းချက်ဆိုတော့ဟိုမှာ၆ရက်လေးလောက်မှဖြစ်ပေးပါရဲ့ဖြစ်တယ်။အဲတချို့လည်း9ရက်လေးလောက်မှပေးမှာပေါ့မြို့ပေါ်ရက်ွက်တွေလည်း9ရက်လေးလောက်ပေးမယ်။သူတင်မဲအတွက်ကတော့သူလူလောက်ပေးတော့စတော့ထုတ်ပေးတာလည်းဖြစ်တယ်။ကျန်တာလေးကတော့ဟိုမြို့ပေါ်ရက်ွက်တွေဆိုလို့ရှိရင်တော့ကျွန်တော်ကတရက်ကျိုးလေးပဲပေါ့။တရက်ကျိုးပဲ။တရက်ကျိုးသူကလည်းနောက်တစ်နေ့ကိုမေးုံမှုကြီးထုတ်ပေးလို့ရအောင်။အဲ့လိုအင်းမင်းလေးတော့လောက်ထားတယ်။အော်ဒါလည်းပြဿနာမရှိပါဘူးကျွန်တော်တို့ကအစစေးကမဲကိုပြန်တော့မဲလက်မှတ်တွေကိုပြန်စစ်တဲ့ချိန်မှာပဲကျွန်တော်ကရက်ွက်လိုက်ထုတ်ပေးရမှာဒီစာဒီစာစစ်ပြီးတော့မှဒီအခုတန်တစ်ကြရဲမှာထည့်ထားတာလေထည့်ထားပြီးသားဆိုတော့သူတို့ပေးတဲ့နေ့ကတခါထုတ်ပေးလိုက်ရင်ဟိုအရေးပြက်နေဟောတယ်လည်းကြိုက်ထားပြီးသားဖြစ်တော့ပြဿနာမရှိပါဘူ
းစကိုင်းတိုင်းအတွင်းမှာတော့အခုနောက်ဆုံးထုတ်ပြန်တဲ့မဲဆန္ဒရှင်စည်ရင်းတွေအရမဲပေးခွင့်ရှိသူ38သိန်း8000နီးပါးရှိနေပြီးနောက်ဆုံးထုတ်ပြန်တဲ့စီရင်မှာတော့မဲပေးခွင့်ရသူအရေးအတွက်အနှဲငယ်တိုးလာတယ်လို့လဲကော်မရှင်ဥက္ကဋ္ဌကပြောပါရယ်။လက်တလုံးမှာတော့နိုင်ငံတော်ဝန်ကရွေးကောက်ပွဲကော်မရှင်အသီးသီးကနေမဲဆန္ဒရှင်တက်တေခန့်လက်မှတ်တွေထုတ်ပေးနေပါရယ်။ရန်ကုန်မြို့ရွှေတောင်ကြားတရက်ကွက်ရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်၄000ကျော်တဲကမြမအထိုက်ခံကောင်းဆောင်ဒေါန်ဆန်းစုကြည်အပါအဝင်မဲလက်မှတ်ထုတ်ယူသူ1900နီးပါးရှိနေပြီဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ရဲ့ဝန်ထမ်းဦးဖုံးဆန်ကပြောပါတယ်
။ဒီနေ့ပေးဖို့လည်းအစင်းနဲ့ဦးတို့ဘက်ကရှိတယ်။ဘာမှသိပြဿနာမရှိဘူး။ခက်ခဲမရှိပါဘူး။ပြောစရဘာမှမခက်ခဲမရှိဘူး။အားလုံးသိတယ်။နည်း၄000လောက်ဆိုနည်းနည်းလေးများတော့ရေးရတာအချိန်ကြာတာပေါ့နော်။အဲ့ဒီခုပဲ။ကျန်တာဘာမှပြဿနာမရှိဘူး
။မြမနိုင်ငံရဲ့အပြောင်းလဲကိုဖော်ဆောင်နိုင်လေမလားဆိုတဲ့မျှော်လင့်ချက်နဲ့ရက်ပိုင်းမဲ့လို့တော့တဲ့မြမလွှတ်တော်ရွေးကောက်ပွဲတွေအတွက်မဲပေးချဖို့မဲဆန္ဒရှင်တွေကြားမှာလည်းစိတ်အားထက်သန်နေကြပါတယ်။ရွှေတောင်ကြားတရက်ွက်ကမဲဆန္ဒရှင်ဦးကျော်ဝင်းကအခုလိုပြောပါရယ
်အခုလိုကျွန်တော်မဲဆန္ဒပေးဖို့ပြင်ပြတာပါလဲဆိုတော့အပြည်သူဆန္ဒအတိုင်းပြုပြင်ပြောင်းလဲမှုတွေကိုအမြန်ဖြစ်ပေါ်ဖို့အတွက်ဘာလို့ဆိုပြီးခဲ့တဲ့9နှစ်မှာတို့ဒီမိုကရေစီအစိုးရဆိုပေမဲ့လို့ဟိုပြည်သူဆန္ဒအတိုင်းပြုပြင်ပြောင်းမလာဟိုမပြည့်စုံဘူးပေါ့အပြည့်စုံပြုပြင်ပြောင်းလဲမရှိခဲ့ဘူး
တန်း90ကျော်ရှိနေတဲ့မြန်မာနိုင်ငံမှာမဲပေးခွင့်ရှိသူ32တန်းကျော်လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့တနိုင်ငံလုံးမဲဆန္ဒရှင်အရေးအတွက်အတိအကျကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ထုတ်ပြန်ကြေညာထားတာမရှိသေးပါဘူးရှင်။
မတင်ကြီးထိုက်ပါရှင်ကုတ္တဆက်တဲ့ရွေးကောက်ပွဲမဲဆန္ဒရှင်စီးရင်တဲ့ဆိုင်တဲ့သတင်းတင်ပြပါမယ်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာမဲစင်းတဲ့လှူပိုးနမဲစီးရင်တွေပါနေဆဲဖြစ်တာကြောင့်မဲဖောင်းပွားပြီးမဲမတမာမှုတွေဖြစ်မှာကိုစိုးရိမ်မိကြောင်း NLD ပါတီကပြောပါတယ်ဒါအပြင်လွတ်တော်ကိုယ်စားလှယ်လောင်းတဲ့အတွက်မဲယုံမှာစောင့်ကြည့်ပေးမဲ့မဲယုံကိုယ်စားလှယ်အရေးအတွက်ကိုတချို့မြို့နယ်တွေမှာကန့်သတ်နေတာကလည်းတန်ရဝင်စရာဖြစ်တယ်လို့ပြောဆိုတာပါအပြည့်စုံကိုကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
်ရွေးကောက်ပွဲကျင်းပဖို့တပတ်တောင်မလိုတော့တဲ့အချိန်မှာမဲစင်းတဲ့လူဘိုအမည်စင်းတွေပါနေဆဲဖြစ်ပါတယ်။ပြည်နယ်နယ်တိုင်းတချို့မှာ20ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလူဘိုမဲစင်းတွေဖြစ်နေပေမဲ့ရွေးကောက်ပွဲကော်မရှင်ကအခုချိန်ထိပြန်လည်စီစစ်လှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးလို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ
်။အခုကျွန်တော်တို့ရန်ကုန်မှာမန္တလေးမှာတွေ့ရတာကစိုးမြူနေတယ်မှာမြို့နယ်မှာတကယ်နေတဲ့လူရဲ့လူကြီးတဲ့20ရာခိုင်နှုန်းစိုးနေမှာ40ရာလို့ပူနေတယ်။အဲ့ဒါကိုကျွန်တော်ပြီးရတဲ့ဘက်ကဟိုဒီလိုရွေးကောက်ပွဲကော်မရှင်မှာကျွန်တော်ပြောတော့သူတို့ရှိကဝန်ခံနေပါလဲဆိုရင်အဲ့ဒီပုံကိုယ်တွေဒါပုံနေပါတယ်ပုံနေဥစ္စာကအဲ့ဒီမှာအဲ့ဒီလိစ္ဆာမှာအရင်ကနေသွားတဲ့လူတွေဆိုပြီးသူတို့ပြောတယ်ဒါပေမဲ့အဲ့ဒီလူတွေဘယ်မှနေနေဘယ်မှာရောက်နေဆိုတာသူတို့ကမပြောဘူးဆိုတော့ဒီလိစ္ဆာမှာဒီလူမနေပါဘူးဆိုတာဒီသားသူကလည်းပြောတယ်ရွေးကောက်ကောင်စီကလည်းပြောတယ်အဲ့ဒါကိုပြောတဲ့ကော်မရှင်လုံးပေးဘူးဘဝလည်းလုံးပေးဖို့မပြောဘူးရှင်းနေပြန်ပြေးပြေးဆိုသူတို့မပြောဘူးဒီတိုင်းပဲထားလိမ့်မယ်
မဲစင်းတဲ့လူပိုနာမည်တွေရှိနေတာကြောင့်မဲမသမာမှုတွေဖြစ်လာမှာကိုစိုးရိမ်မိကြောင်းဦးဝင်းထိန်ကပြောပါတယ
်။အခုမဲပိတ်ခွင့်လက်မှတ်တွေထုတ်ပေးနေပြီ။မဲပိတ်ခွင့်လက်မှတ်ကမဲစင်းမှာပါတဲ့လူတွေတိုင်းထုတ်ပေးမှာ။ဆိုရင်ပုံတဲ့လူတွေအတွက်မဲစင်းလည်းထုတ်ပေးမှာပဲ။အဲ့လိုဖြစ်နေဆိုတော့ကျွန်တော်တို့ကမဲစင်းအပူတွေဟာမဲအပူတွေဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆတယ်။တခြားသူတို့ပါတီပေါ့ဗျာနာမည်တော့မပြောတော့ပါဘူး။တခြားသူတို့ပြည်ချင်းတဲ့ပါတီကိုပေးမဲ့မဲတွေဖြစ်ဖို့များတယ်လို့ကျွန်တော်သုံးသပ်မိတာ။
ရွေးကောက်ပွဲနေ့ကျရင်လွှတ်တော်ကိုယ်စားလှယ်လောင်းတဦးအတွက်မဲယုံမှာစောင့်ကြည့်မဲ့မဲယုံကိုယ်စားလှယ်နှစ်ဦးစီထားခွင့်ရပြီးပါတီတစ်ခုအတွက်ဆိုရင်မဲယုံကိုယ်စားလှယ်၈ဦးအထိထားခွင့်ရထားပေမဲ့အခုတော့ရန်ကုန်တိုင်းမြို့နယ်တချို့မှာမဲယုံကိုယ်စားလှယ်နှစ်ဦးတည်းသာစောင့်ကြည့်ခွင့်ရတော့မယ်ဆိုတဲ့ကိစ္စဟာရွေးကောက်ပွဲအတွက်တန်လျာဝင်စရာဖြစ်လာကြောင်းဦးဝင်းထိန်ကထောက်ပြပါဗျာ။မဲယုံဆောင
်နဲ့ပတ်သက်လို့အခုကျွန်တော်တို့ရန်ကုန်မှာတော်တော်စကားအခြေတင်ပြောနေရတယ်ဥပဒေရဆိုလို့ရှိရင်ကိုယ်စားလှယ်လောင်းတယောက်ဟာမဲယုံမှာထားဖို့အတွက်နှစ်ယောက်ထားလို့ခွင့်ရှိတယ်။အဲ့တော့ကျွန်တော်တို့မြို့နယ်ဆိုရင်ကျွန်တော်တို့မျိုးသားပြည်သူတိုင်းဒေသကြီးဆိုအလုံး၄ယောက်ရှိတယ်။ဒါဆိုရင်၈ယောက်ထားခွင့်ရှိ။အဲ့ဒါကိုကျွန်တော်တို့ချင်းချင်းမှာကြီးလိုက်တဲ့အခါကျ၈ယောက်ဆိုရင်တော့တိတ်တော့များတယ်။နောက်တစ်ခုကမဲယုံကကျင်းတော့ဆန့်ကျင်မှလည်းဆန့်မယ်။အဲ့တော့အနည်းဆုံး၃ယောက်နဲ့၄ယောက်ထားရင်လုံလောက်ပြီ။အဲ့လိုဆုံးဖြတ်ပြီးတော့ကျွန်တော်တို့၃ယောက်နဲ့၄ယောက်ထားဖို့ဆိုဆုံးဖြတ်ရမှာ။အခုရန်ကုန်တိုင်းတချို့မြို့နယ်တွေမှာနှစ်ယောက်ပဲထားခွင့်ပြုမယ်။အဲ့နှစ်ယောက်တော့မှမဲယုံနဲ့မှ၁ယောက်အပြစ်မှ၁ယောက်ဒါကဥပဒေနဲ့မညီတဲ့အားတွေသူလုံနေတာမယုံဆောင်ထားတဲ့ရည်ရွယ်ချက်ကမဲပေးတဲ့အားပုံမှန်ဟုတ်မဟုတ်ရဲ့တရားဝင်ဟုတ်မဟုတ်ရဲ့မတမာတာတွေကာဝယ်နိုင်မှုထားတာဒီလူတွေမဲရင်းပြည့်ပြည့်ထိုင်နေတဲ့ကိစ္စကျွန်တော်ဘယ်လိုချိန်လို့ရမလဲအကုန်လုံးကသူတို့ရှင်တို့လုပ်သွားမှာ
အခုဆိုရင်ရွေးကောက်ပွဲကော်မရှင်ကရိုက်ထားတဲ့မဲလက်မှတ်တွေမှာငွေမူလအယောင်နဲ့လွဲနေတာကြောင့်ဒီအချက်ဟာမဲပေးမဲ့ပြည်သူတွေကိုထင်းအောင်ထင်းမားလွဲမှားစေနိုင်တယ်လို့ NLD ပါတီပြောခွင့်ရဦးဝင်းထိန်ကထောက်ပြပါတယ်
နောက်တစ်ခုကပြဿနာတက်နေတာတခုရှိတယ်။ဒီကျွန်တော်တို့ပါတီရဲ့လူကအနီရောင်ရဲ့ခွတ်ကောင်းရဲ့ကျဲဖြူရဲ့အခုကအဲ့ဒီမဲစင်းနေနမူနာမှာရတဲ့ခါမှာအနီရောင်ရဲ့ခွတ်ကောင်းရဲ့ကျဲဖြူဖို့တော့ကျဲဝါးတွေဖြစ်နေတယ်။ဘာကြောင့်လဲဆိုတော့သူတို့အင်ဒိုနီးရှားမှာလည်းစက်ကူရဲ့အဝါရောင်နေ။အဲ့တော့အဲ့ဒီမှာ black ပုံနေတဲ့ခါကျတော့စက်ကူအဖြူအောင်လို့ပဲအဝါရောင်နေဖြစ်နေတယ်။ကျဲဖြူဖို့တော့ကျဲဝါးတွေဖြစ်နေတယ်။အဲ့ဒါကတော်တော်ကိုရှုပ်ရှုပ်ဖြစ်ဖြစ်မြောက်လို့စား။ဒီမှာတော်တူတော်များလည်းရှိရဲ့ဒီတိုင်းကားတွေရှိရဲ့သူတို့ခွတ်ကောင်းကျဲဖြူခွတ်ကောင်းကျဲဖြူအဲ့တော့ကျန်တာပြည်တာခေါင်းကျည်ရေဘုရားခေါင်းကျည်ရေရှုပ်ထွေးကုန်မှာပေါ့မဲဆန္ဒရှင်တွေအထူးသဖြင့်တော်လီတော်များတွေပြက်လာကြမှာပေါ့
ရွေးကောက်ပွဲကော်မရှင်ကနိုဝင်ဘာလ2ရက်နေ့မှာတတိယအကြိမ်အပြီးသတ်မဲစင်းထုတ်ပြန်ခဲ့ပေမဲ့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒရှင်စင်းကိုခွဲခြားကတ်တာကြောင့်စီစစ်ဖို့ပို့ပြီးခတ်သွားစီတယ်လို့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်ခုတော့မငြိမ်းသေးတဲ့ရှမ်းပြည်နယ်ထဲကတိုက်ပွဲတွေကြောင့်ဒုက္ခသည်တွေတိုးလာတဲ့သတင်းတင်ပြပါမယ်ရှမ်းပြည်နယ်တောင်ပိုင်းကျေးတင်းမြို့နယ်ထဲကမိုင်းနောင်မြို့အနီးဝင်းကောင်ကျေးရွာမှာရှိတဲ့မြမတပ်မတော်တပ်ရင်းဌာနချုပ်ကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေအော်တိုဘားလကုန်ပိုင်းမှာ၂ရက်ဆက်တိုက်ပစ်ခတ်တိုက်ခိုက်ခဲ့တဲ့ဆိုရဲဆူဆွဲချက်ကိုပြန်လည်စစ်ဆေးပြီးဖြစ်ရမှန်ကိုဖော်ထုတ်ပေးဖို့မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတောင်းဆိုခဲ့ပါတယ်အခုလိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆူဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးဖြစ်ရမှန်ကိုမသိရှိနိုင်သေးပေမဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်တွေတိုးပွားလာတယ်လို့ရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုမှုရရှိနေတဲ့အကြောင်း VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါဗျာ
ဟုတ်ကဲ့ပါမြမတမတော်ထိပ်ပိုင်းခေါင်းဆောင်အရာရှိတွေအနေနဲ့မြောက်ပိုင်းရှမ်းပြည်တမတော်ကနေပြစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုတော့မိုင်းနောက်မြို့နီးကဝင်းကောင်းသက်စခန်းကိုကြီးရှုစစ်ဆေးပြီးဖြစ်ရပ်မှန်ကိုဖော်ထုတ်တင်တယ်လို့ SSPP SSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
ဟုတ်ချေတကဟဲ့ဒီလိုမဟုတ်မှလည်းတည်နေနော်တင်ပြသွားတာကိုဆက်ကမကြည့်ပဲနဲ့ဟုတ်ချင်ပြီးတော့နော်ကျွန်တော်ဆိုးကိုဆွဆွဲတယ်တော့မကောင်းဘူးလေနော်ဒါရောက်ဆက်တာကိုခမန်တရားရဖို့ဆိုသူတို့အဲ့ဒီတက်ဆိုင်ကအရာရှိတွေကအထက်ပိုင်းကမလာရောက်ပြီးတော့စစ်တေးကင်းနေလေကျွန်တော်တို့တကယ်တမ်းတက်ခိုက်မယ်ဆိုရင်သူတို့ပြောတဲ့အဲ့ဒီအဆောက်အဦတွေတက်စီးတယ်ဆိုလဲသူတို့ကထောက်ထားပြနိုင်ရမယ်လေတိုက်ပွဲကသူတို့တင်ပြတဲ့တိုင်းပြန်ပြင်းပြင်းထန်ထန်ဖြစ်နေတဲ့ပုံစံဖြစ်နေတယ်လေအဲ့ဒါပြင်းစင်ပြီးတော့စစ်ကြည့်တော့တိမှာပါ
နိုဝင်ဘာလ3ရက်နေ့ကမြန်မာတပ်မတော်ပိုင်းမြောက်ဝတီသတင်းဌာနကနေမိုင်းနောင်မြို့နီးဝင်းကောင်းသက်စခန်းကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကနေအင်အား200လောက်လက်နက်ကြီးလက်နက်ငယ်တွေနဲ့၅ကြိမ်လောက်နှောက်ယှက်ပစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မိုင်းနောင်မြို့နီးဝင်းကောင်းမြန်မာသက်စခန်းကိုတိုက်ခိုက်မှုမပြုလုပ်ခဲ့ကြောင်းမြန်မာစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းအပါဝင်ဝန်ကြီးဦးခင်မောင်စိုးကိုတင်ပြသားပြီးဖြစ်တယ်လို့ဗိုလ်မှူးကြီးဆိုင်လာကပြောပါတယ်။မြန်မာတပ်မတော်ကနေအခုလိုသတင်းထုတ်ပြန်တာဟာမြောက်ပိုင်းရှမ်းပြည်တပ်မတော်အပေါ်ထိုးစစ်ဆင်နိုင်ဖို့အကြောင်းပြလှုံ့ဆော်ချက်တခုလို့ SSPP SSA ဘက်ကရှုမြင်ကြောင်းဗိုလ်မှူးကြီးဆိုင်လကအခုလိုဆက်ပြောပါတယ
်ဒီနေ့ကလည်းမနေ့လေးနာရီလောက်မှကျွန်တော်တို့ဒူမောက်ခေါစခန်းကနေအဲ့ဒီမိုင်းဟာဖက်ကိုလက်နဲ့ချီနဲ့လေးငါလုံးလောက်ပစ်တာဘယ်လောက်ပဲကြားရသေးတယ်သူတို့ကထိုးစစ်တွေကိုမရက်တပ်ပဲနဲ့ဆက်ပြီးတော့အင်အားတွေဖြည့်ပြီးတော့တုံးမြင့်ပြီးတော့ကျွန်တော်တို့ကိုတိုက်ခိုက်ဖို့ခံတယ်အကြောင်းပြချက်လှုံ့ဆော်တဲ့သဘောမျိုးဖြစ်နေ
ဒီလိုနှစ်ဖက်သက်တွေကြားစီရေးသိမ်းမှမှုတွေဖြစ်ပွားလာခဲ့လို့ခြေသီးနဲ့မိုင်းချူးမြို့နယ်တဲကကြေးရွာသားများပြားဟာစစ်ပြေးဒုက္ခတွေတွေဖြစ်နေတိမ်းရှောင်နေကြရပါတယ်။တိုက်ပွဲတွေဆက်မပြတ်ဖြစ်ပွားနေစေဒေသတွင်းခြေနေတွေကြောင့်စစ်ဘေးရှောင်တွေအနေနဲ့ဟိုင်းပါဒုက္ခတွေစကန်နဲ့ဝမ်ဆော့ဒုက္ခတွေစကန်ပြင်နီးစပ်ရဆွေမျိုးသားချင်းတွေရှိတဲ့မြို့ရွာတွေကိုတိမ်းရှောင်နေရတယ်လို့မိုင်းချူးမြို့ဒုက္ခတွေအကူအညီပေးရေးဖွဲ့ဝင်သူဖြစ်သူကိုမောင်ခိုင်ကပြောပါတယ်။
ချင်းမြန်လောလောဆယ်တော့ပြောရတော့ဘာချိုးလို့တောင်းကြီးကတော့ကျန်တာပေါ့မတော်တာမှန်တယ်ကွာဒီနေ့တည်းမှာပဲဒီတိုင်းနေကြတာသူတို့တောင်းတယ်ဝါကော့မှာပဲသူအမျိုးဒီမှာကဲ့မီတဲ့ဟာရဲ့ချင်းမြန်
မြမတမတော်နဲ့မြောက်ပိုင်းချမ်းပြည်တမတော်တို့အကြားအပြန်အလှန်ဆွတ်ဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးဖြစ်ရမှန်တွေကိုမသိရှိနိုင်သေးတယ်လို့တိုက်ပွဲတွေကြောင့်ဒုက္ခတွေတွေတိုးပွားလာတယ်လို့ရှမ်းပြည်နယ်တောင်ပိုင်းလူငယ်ကွန်ရက်ဖွဲ့ရဲ့တာဝန်ခံသူဖြစ်သူကိုဝင့်ထဲကောင်းမြတ်ကပြောပါတယ်
ဒါပြီးဟာမြေကြီးမှာကြတော့သူတို့တစ်ဖက်နဲ့တစ်ဖက်ကြောတူတာတွေကတော့ဘယ်ဟာတော့ခိုင်လုံလဲဆိုတော့ကျွန်တော်အနေနဲ့လည်းတင်းကတော့အစီအကြမရနိုင်ဘူး။ဖြစ်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟာစောင့်ကြည့်နေရရောရှိတယ်။ဒါပေမဲ့အဓိကကျွန်တော်တို့စောင့်ကြည့်ရတဲ့အပိုင်းကဒီဒုက္ခတွေဒီပေါ့နော်။အခုလိုမျိုး6000ကျော်နေ9000နားတစ်ပြီးကက်ဆက်လာတယ်ပေါ့နော်
။မြန်မာနိုင်ငံမှာပါတီစုံသေးသေးရွေးကောက်ပွဲကျင်းပဖို့ရက်အနေငယ်တာကြံတော့ပေမဲ့လည်းရှမ်းပြည်နယ်အတွင်းမှာစီရီပတိပခတ်တွေတင်းမစွာဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်မြို့နယ်ဒေသတချို့မှာမဲပေးပိုင်ခွင့်ဆုံးရှုံးသွားတဲ့ကိစ္စရပ်ဟာမဖြစ်သင့်ဘူးလို့ရှမ်းပြည်နယ်တောင်ပိုင်းလူငယ်ကွန်ရက်ဖွဲ့ရဲ့တာဝန်ခံသူဖြစ်သူကိုဝင့်ထဲကောင်းမြတ်ကအခုလိုပြောပါတယ
်။ဒီမဲပေးရဆိုတာတော့ကျွန်တော်ဒီနိုင်ငံသားအခွင့်အရေးထဲမှာလည်းပါတယ်။တကယ်လို့ဖြစ်ပွဲဖြစ်နေတဲ့ဆိုတော့ကျွန်တော်ဒုက္ခရဲ့စကားပြီးမှာမဲပေးနိုင်ဖို့အတွက်တကယ်အစိုးရအနေနဲ့ဒါလုံဆောင်ပေးရမယ့်တာဝန်ရှိတယ်။ကော်မရှင်နေနဲ့လည်းဒါလုံဆောင်ပေးရမယ့်တာဝန်ကိုရှိပါတယ်။အဲ့တော့ဒီဖြစ်ပွဲဖြစ်နေတဲ့အတွက်ကြောင့်မလို့သူတို့ရဲ့နိုင်ငံသားအခွင့်အရေးဆုံးရှုံးရတဲ့အကြီးကမဲပေးခွင့်မှာတက်ဆုံးချုံးနေဆိုတော့ဒါတကယ်လို့မဖြစ်သင့်တဲ့ကိစ္စလို့ကျွန်တော်ကမြင်ပါတယ
်။ရှမ်းပြည်နယ်ကမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားစီရီပတိပခတ်အသင်းမှနေပြီးဒေသအတွင်းမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းမိုင်းရှူးမြို့နယ်တစ်ခုလုံးကျေးသီးမြို့နယ်တစ်ခုလုံးတိုင်ရန်မြို့နယ်ကျေးရွာရှိအုပ်စုနဲ့ဟူပါမြို့နယ်ကျေးရွာအုပ်စု48ခုတို့မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ28ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပြီးဖြစ်ပါတယ်။မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ကတော့ရှမ်းပြည်နယ်တွင်မြန်မာစစ်တပ်ကနေထိုးစစ်ဆင်နေမှုကိုရပ်တန့်ဖို့နဲ့မြန်မာစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့နဲ့2012ခုနှစ်နှစ်ဦးပိုင်းငင်းချမ်းရေးသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်သွားဖို့နိုဝင်ဘာ2ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
။နိုင်ကွင်ပါရှင်ခုတော့မြမပညာရေးနဲ့သက်ဆိုင်တဲ့တည်င်းဖက်အလက်ပေးရအောင်ပါ။ပညာရေးဝန်ကြီးဌာနကပညာရေးပြုပြင်ပြောင်းလဲမှုတွေလုပ်နေပြီမယ်။မြမနိုင်ငံမှာအခြေခံကျတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေသေးတယ်လို့ပညာရေးစနစ်ပြုပြင်ပြောင်းလဲဖို့တွန်းအားပေးနေတဲ့အမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းတူကထောက်ပြပြောဆိုလိုက်ပါတယ်။မြမနိုင်ငံမှာလူငယ်အများစုတက်ရောက်ကြတဲ့အဝေးတင်ပညာရေးစနစ်ကိုထိရောက်အကျိုးရှိအောင်ပြုပြင်ပြောင်းလဲဖို့အထူးကလိုအပ်နေသေးတဲ့အကြောင်းကိုတော့ VOA သတင်းထောက်အကောင်ဆိုင်အဟင်းကတင်ပြထားပါရရှင်
။1988နောက်ပိုင်းတက္ကသိုလ်ကျောင်းတွင်နေရှိပေးပြီးပြန်ဖွင့်တဲ့1990ကစပြီးတော့စာပေစာယူသင်တန်းကိုအစိမ်းပညာဌာနအဝေးတင်ပညာကောလိပ်ဆိုပြီးတော့ပြောင်းလဲလာတာပါ။အ ခုတော့တက္ကသိုလ်ကြီးတခုဖြစ်လာနေပြီဖြစ်တဲ့အဝေးသေးပညာရေးဟာငွေကြီးမတတ်နိုင်တဲ့သူတွေအလုံးလုံးချင်းကြောင်းတက်ချင်တဲ့သူတွေအတွက်အလွန်အဆင်ပြေတဲ့အကြောင်းဖြစ်သလိုငွေကြီးတက်နိုင်တဲ့ကျောင်းသူကျောင်းသားတွေအတွက်တော့အပြင်ကိုယ်ပိုင်ကျောင်းတွေနဲ့တွဲပြီးပညာတည်ယူရင်းဘွဲ့နဲ့ဘွဲ့ယူနိုင်တာလည်းဖြစ်ပါတယ်အဝေးသေးပညာရေးဟာအမှန်တကယ်ပဲကျောင်းသူကျောင်းသားတွေအတွက်ထိရောက်တဲ့ပညာရေးဖြစ်နိုင်မလားဆိုတာကိုတော့အမျိုးသားပြည်ဝင်ပြောင်းလဲရေးကွန်ရက်ကအဖွဲ့ဝင်ဒေါက်တာညိုညိုတင်းကအခုလိုပြောပါတယ်
မြန်မာနိုင်ငံရဲ့ပညာရေးစနစ်ကတော့ဒါအဝေးစင်ပညာရေးမှမဟုတ်ပါဘူးเนาะဒီအတန်းချောင်းပညာရေးစနစ်မှာပြည်ရမာတွေကအများကြီးပဲလေအခြေခံကြတဲ့ပြည်ပင်ပြောင်းလဲမှုတွေလည်းအများကြီးလုပ်ရမှာပဲအဲအထူးသဖြင့်အဝေးစင်ပညာရေးမှာကတော့ဟိုကျောင်းသားတွေကတကယ်စာမတက်ဖဲနဲ့ပေါ့เนาะအချိန်တိုင်းရင်ဘွဲ့ရသွားတဲ့အနေအထားမျိုးဖြစ်နေတာ哦ဒါကျွန်တော်တို့ဟိုဘဝနဲ့ဆိုတွေ့ရတယ်လေအဲဒီလိုမျိုးဖြစ်ရတဲ့အမဖြစ်တဲ့ဥပမာအဖြစ်ဆိုလို့ရှိရင်ကျောင်းသားတယောက်ဟာပေါ့နော်ဟိုတင်ငန်းစာတွေကိုသေကောင်းစွာသေချာလေ့လာပြီးတော့ဟိုမေးခွန်းတွေကိုဖြေဖြေတာမျိုးမဟုတ်ဘဲနဲ့ပေါ့နော်မေးခွန်းနဲ့အဖြေကိုပေါ့နော်အာဖြေပြီးသား ready made ပေါ့ ready made ကျောင်းအုပ်ချုပ်ရေးဖွဲ့ထိုင်နိုင်ဝဲပြီးတော့ပေါ့နော်ဒါအာဒီသူတို့ရဲ့သက်ဆိုင်ရာဌာနတွေကိုတင်သွင်းတယ်လို့အန်တီတို့သိနေရတယ်လေအဲ့တော့ဒါဘလို့မှမဖြစ်သေးဘူးပေါ့ကျောင်းသားမေးခွန်းစာအုပ်ဆိုတာဘယ်နှမှန်မှန်လဲမသိဘူးမေးခွန်းဆိုတာဘာမှန်းလဲမသိဘူးအဖြေဆိုတာလည်းဘာမှန်းမသိပဲနဲ့ဟိုကူးချတဲ့အစင်တော်မဟုတ်တော့ပဲနဲ့ပေါ့နော်သူများကကို့အတွက်ဖြေပြီးသားအဖြေနဲ့မေးခွန်းကိုအစင်စင်ပေါ့နော်ဒါဖြေဆိုပြီးတော့ဒါတွေကိုကြည့်ပြီးတော့အမှတ်ပေးပြီးတော့ဒါအတန်းလေးအအောင်ပေးတယ်ဆိုလို့ရှိရင်တော့အတီတို့ဒီပညာရေးစနစ်ကဘလို့မှပေါ့နော်လူတကယ်လူလုံးချနိုင်တဲ့ပညာရေးစနစ်မဟုတ်တော့ဘူးပေါ့နော်
နိုင်ငံတကာမှာတော့အဝေးသေးပညာရေးရာဆိုရင် online education လို့ခေါ်တဲ့ internet ကိုအသုံးပြုပြီးကျောင်းသားတွေကိုယ်တိုင်လေ့လာစီးပူးရပါတယ်။မြန်မာနိုင်ငံမှာတော့အဝေးသေးကျောင်းသူကျောင်းသားတွေရာဆိုရင်တစ်နှစ်ပတ်လုံးသင်ယူရမယ့်ဘာသာရပ်ဆိုင်ရာအကြောင်းအရာတွေနဲ့နှိစက်မှုမရှိဘဲစာမွေးပွဲဖြေကာနီးအနည်းငယ်ဆယ်ရက်သင်တန်းဆိုပြီးတော့တက်ကြရတာပါ။အင်္ဂလိပ်စာအခြေခံမကောင်းတဲ့ကျောင်းသူကျောင်းသားတွေအဖို့မြန်မာစာကလွဲပြီးဘာသာတိုင်းကိုအင်္ဂလိပ်လိုသင်ယူရတာကြောင့်အင်မတန်အခက်အခဲဖြစ်ရတယ်လို့အဝေးသေးကျောင်းသူကျောင်းသားတွေကဆိုပါတယ်။အဝေးသင်ပညာရေးနဲ့ပတ်သက်ပြီး60တက္ကသိုလ်မှာဥပဒေပညာတက်ရောက်နေတဲ့အဝေးသင်ကျောင်းသားကိုထွန်းနိုင်ဝင်းကအခုလိုပြောလိုက်ပါတယ
်ဥပဒေပညာရေးအဝေးသင်အနေနဲ့တော့ထိရောက်မှုမရှိဘူးဆိုတော့အနည်းငယ်ရမှာအကူကလည်းသွားတာဒီတစ်ဖက်ကလည်းအလုံးလုံးနေတာဆိုတော့ထိရောက်မှုမရှိတကယ်မှဘွေးရသွားရင်လည်းဒီအလုံးငယ်လည်းလှုပ်ရှားတယ်များဘူးတပြင်းအပြင်းလှုပ်ပဲသွားရှာလို့ရတာပေါ့နော
်အဝေးသင်ပညာရေးဟာဆိုရင်ကျောင်းသူကျောင်းသားတွေအတွက်ဘာသာရေးတက်မြောက်ပြီးလက်တွေ့အသုံးဝင်တဲ့ပညာရေးမျိုးမဟုတ်ဘဲစာမေးပွဲအွန်လိုင်းရေးအတွက်သာသင်ကြားတဲ့ပညာရေးဖြစ်တဲ့အတွက်ထိရောက်တဲ့ပညာရေးမျိုးမဟုတ်ဘဲနောက်ဆုံးလက်မှတ်တစ်ခုရတဲ့အထည်ပဲအကူအညီပေးနေတယ်လို့တချို့ကဝေဖန်ကြပါတယ်အဝေးသေးပညာရေးရာဆိုရင်ပညာရေးကိုအချိန်သိမ့်မပေးနိုင်တဲ့သူတွေအတွက်တော့ကောင်းမွန်ပေမဲ့လည်းအမှန်တကယ်တက်မြောက်ဖို့ပညာရေးစနစ်တွေပြောင်းလဲဖို့လိုတယ်လို့မြင်းချန်ဒီဂရီကောလိပ်ကအင်္ဂလိပ်စာဌာနလက်ထောက်ကတိကဦးညံမော်ကပြောလိုက်ပါတယ်
ဥပဒေကြောင့်လည်းဒီစိတ်ရှိတယ်ဆိုတာဝိသေပညာရေးဆိုတာကျောင်းသူကျောင်းသားတွေအင်မတန်လူတဲ့ပညာရေးစနစ်နဲ့နှံ့မှတယ်။ဘာလို့လဲဆိုတော့လူတွေကနေတိုင်းဒီအသင်ပြပြီးတော့ဒီပညာရေးလမ်းကြောင်းကိုဆက်လက်မရှာဖွေနိုင်တဲ့ခွင့်ရင်းနေပါတဲ့လူတွေအတွက်ဝိသေပညာရေးဆိုတာလိုတော့လိုတယ်။ဒါပေမဲ့အဲ့ဝိသေပညာရေးကတက်ရောက်တဲ့ကလေးတွေကျောင်းသူကျောင်းသားတွေအပေါ်မှာတော့သူထက်သင့်လျောက်ပါတဲ့သိမှုတတ်မှုတော့ပေးစားဖို့ရှိနေမှုလိုတယ်။ပြီးရမှာကစနစ်ပါကြဟုတ်ကဲ့ပါအဲ့ဒီနည်းနည်းစနစ်ကိုပဲပြင်တဲ့စနစ်ကိုပဲပြားလိမ့်မယ်ဆင်းတယ်ကျွန်တော်တို့ဒီတက်ကလို့ level မှာရှင်းနေနေရဆရာဒီအနေနဲ့ကတော့ဒီကျွန်တော်ကိုကိုတိုင်းလည်းဒီပညာရေးစနစ်ထဲမှာကြီးပြင်းလာရလူဖြစ်လို့ကိုကိုတိုင်းတော့သိပြီးတော့ပြည်စင်တဲ့နဲ့မရှိပါဘူးဗျာဟုတ်ကဲ့ပြည်စင်တဲ့နဲ့မရှိတဲ့အခါမျိုးမှာကိုကိုတိုင်းကတော့ပြည်စင်တဲ့နဲ့မရှိဘဲနဲ့တက်လာခဲ့တဲ့ဒီပညာကိုအခြားလူတို့လက်ဆင့်ကမ်းမှုအတွက်ဆိုရင်တော့တော်တော်ကိုပဲနောက်ရိုးတဲ့အတွက်ကပူပူပြီးထူးကျင်လာတဲ့ပို့ပို့မှင်းမင်သွားတယ်လို့ဖြစ်နေပါတယ်ပစ္စည်းပညာရေးစနစ်ကဟုတ်ကဲ့
အခုလက်ရှိအချိန်မှာတော့ပညာရေးဝန်ကြီးဌာနကပြောင်းလဲမှုတွေလုပ်နေတယ်လို့ဆိုနေပေမဲ့လည်းအခြေခံကြတဲ့ပြောင်းလဲမှုတွေဒီမိုကရေစီကြတဲ့ပညာရေးစနစ်ကိုပြောင်းလဲဖို့ကိုတော့လူငယ်တို့ကမျှော်လင့်နေကြပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေညနေ1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညနေခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ3ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 25 30နဲ့51တို့ကနေညနေ9နာရီအထိတက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းဒုတိယပိုင်းတိုးချဲ့အစီအစဉ်မှာနားဆင်ရမှာကတော့
တနင်္ဂနွေအတိုင်းတန်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေချုပ်ငြိမ်းသွားပြီးအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲများစတင်ကျင်းပဖို့
သမရဦးသိန်းစင်ရဲ့လှဆင်မင်းခွန်းနဲ့ပတ်သက်လို့လည်းအသေးစိတ်တင်ပြတော့ဖို့ရှိပါရဲ့ရှင်။ဒီနောက်မှာတော့ရွေးကောက်ပွဲသတင်းကောင်းလို့ချက်နိုင်ငံရေးပါတီမိတ်ဆက်နဲ့အတူတခြားစိတ်ဝင်စားစရာသတင်းဆောင်မတွေကိုလည်းဆက်တိုက်တင်ဆက်ပေးသွားဖို့ရှိပါရဲ့။ခုတော့ရွေးကောက်ပွဲနောက်ဆုံးရသတင်းကိုတင်ပြပါမယ်ရှင်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်2015ပါတီစုံထွေထွေရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းကောင်းလို့ချက်တွေကိုတော့ကိုမဆူမွန်နဲ့ကိုငင်းချန်တို့ကတင်ပြထားပါရဲ့။
လာမယ့်တနင်္ဂနွေနေ့မှာကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲကိုဒီမိုကရေစီအတွေ့အကြုံနုနယ်သေးတာကြောင့်ယာနုံးပြည့်ပြီးပြည့်စုံအောင်ဆောင်ရွက်ဖို့ခက်ခဲပေမဲ့သမရဦးသိန်းစိန်အနေနဲ့အတက်နိုင်ဆုံးတန်ရှင်းလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်ကြိုးစားထားတယ်လို့ဒီကနေ့ရေဒီယိုကနေပြည်သူလူထုကိုပြောကြားတဲ့လာစဉ်ရေဒီယိုမိန်ကွန်းမှာပြောဆိုလိုက်ပါတယ်။ပြည်သူလူထုအနေနဲ့မိမိတို့ရဲ့ဆန္ဒသဘောထားအတိုင်းရွေးကောက်ပွဲမှာလွတ်လပ်စွာဆန္ဒမဲပေးရွေးချယ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။
ဒီမိုကရေစီစနစ်နဲ့အညီကျင်းပတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်ပြည်သူတွေဟာအရေးအပါဆုံးဖြစ်တဲ့အတွက်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ်။တမိုင်းဝင်ရွေးကောက်ပွဲမှာတိုင်းပြည်မှာဘယ်သူကိုခေါင်းဆောင်ဖြစ်တဲ့နဲ့ဆိုတာမြန်မာပြည်သူတွေအနေနဲ့အလေးထားမဲပေးရွေးချယ်ကြဖို့အမေရိကန်တမ်မတ်ကြီးဒဲရစ်မစ်ချဲကတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာတမိုင်းမှာအရေးပါလာတဲ့ရွေးကောက်ပွဲအတွက်အမေရိကန်ဆိုရကနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေကနေတဆင့်ရွေးကောက်ပွဲဆိုင်ရာကူညီပံ့ပိုးမှုတွေပေးနေခဲ့တာပါ။2012ခုနှစ်နိုဝင်ဘာလတုန်းကသမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုလာသွားတော့ကဒီမိုကရေစီစနစ်မှာအရေးပါဆုံးကဘယ်သူလဲဆိုတာနဲ့ပတ်သက်လို့ပြောကြားသွားခဲ့တဲ့ဒီမိုကရေစီစနစ်မှာအရေးပါဆုံးပုဂ္ဂိုလ်ဟာသမ္မတမဟုတ်တယ်လို့နိုင်ငံရေးသမားတွေလည်းမဟုတ်တဲ့အကြောင်းဒီမိုကရေစီစနစ်မှာအရေးပါဆုံးကတော့တိုင်းသူပြည်သားတွေသာဖြစ်တဲ့အကြောင်းပြောဆိုသွားတာကိုလေတာမတ်ကြီးဒဲရစ်မစ်ချဲကပြန်လဲကိုကားပြောဆိုသွားပါတယ်။ရွေးကောက်ပွဲမှာဘသူအနိုင်ရမယ်ဆိုတဲ့အချက်ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ဝင်စားမှုမရှိပေမဲ့လည်းရွေးကောက်ပွဲရလဒ်ဟာမဲဆန္ဒရှင်တွေရဲ့သဘောထားကိုထင်ဟပ်တယ်ဆိုတဲ့မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရှိတာကိုအမေရိကန်ပြည်ထောင်စုအနေနဲ့လူလားချောင်းကိုလည်းတာမတ်ကြီးဒဲရစ်မစ်ချဲကပြောဆိုသွားပါတယ်
။နိုဝင်ဘာလ10ရက်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်နိုင်ငံတကာတန်ယုံ32ယုံကအယောက်480ဦးကလေးလာမှာဖြစ်ပြီးတော့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့6ဖွဲ့ကလေးလာသူ465ဦးနဲ့ဒီမိုကရေစီနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်များအတွက်အကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်း9ခုက183ယောက်အပါအဝင်စုစုပေါင်းပြည်ပလေးလာသူ1100ကျော်ကလေးလာမှာဖြစ်ပါတယ်။ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့အစည်းကတော့73ဖွဲ့ဖြစ်ပြီးတော့စောင့်ကြည့်သူ9400ကျော်နဲ့ပြည်ပသတင်းမီဒီယာအဖွဲ့55ဖွဲ့ကအယောက်300နီးပါးကစောင့်ကြည့်လေးလာနိုင်ရေးတပ်တေခံကပ်ပြားတွေကိုထုတ်ယူထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ကြေညာပါတယ်။ရွေးကောက်ပွဲကျင်းပမယ့်ရက်ရောက်ရင်စောင့်ကြည့်လေးလာကြမယ်။ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေအတွက်သက်ဆိုင်ရာမဲဆန္ဒနယ်တွေကမဲယုံမှုတွေရဲ့ခွင့်ပြုချက်ပေါ်မူတည်ပြီးတော့တတ်မှတ်ချက်နဲ့အညီလွတ်လွတ်လပ်လပ်စောင့်ကြည့်권ရှိပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းရွေးကောက်ပွဲလုပ်ငန်းစဉ်အစဉ်အဆက်ကိုပြည်တွင်းရေးကောက်ပွဲစောင့်ကြည့်လေးလာသူတွေအနေနဲ့ကျင့်ဝတ်နဲ့အညီလိုက်နာဆောင်ရွက်ရမယ်ဖြစ်တဲ့ဆိုတာကိုလည်းသတိပေးပြောဆိုထားပါတယ
်။ရွေးကောက်ပွဲအထူးသတင်းကောင်းထုတ်ချက်တွေကိုကိုငင်းချန်နဲ့အတူမဆုံမကစူးစီးတင်ပြထားတာပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လာမယ့်သတင်းကွန်ရက်နေ့မှာကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲကိုရန်နုံပြည့်ပြည့်ပြည့်စုံစေဖို့အခက်အခဲတွေရှိနေပေမဲ့လည်းသမရဦးသိန်းစိန်အစိုးရအနေနဲ့အတက်နိုင်ဆုံးတန့်ရှင်းလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်ကြိုးစားထားတယ်လို့လစဉ်ရေဒီယိုမိန့်ခွန်းမှာပြောဆိုလိုက်ပါတယ်။ဒါအပြင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကြံနေသေးတဲ့အဖွဲ့အစည်းတွေနဲ့လည်းလက်မှတ်ထိုးဖို့ဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။အပြည့်အစုံကို VOA သတင်းထောက်မတ်တင်ငီလင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။
ဒီမိုကရေစီအတွေ့အကြုံနုနယ်သေးတာကြောင့်လာမယ့်ရွေးကောက်ပွဲကိုရှာနှုန်းပြပြီးပြည့်စုံအောင်ဆောင်ရွက်ဖို့ခက်ခဲပေမဲ့လည်းသမရဦးသိန်းစိန်အစိုးရအနေနဲ့တန့်ရှင်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်အောင်အတက်နိုင်ဆုံးကြိုးပမ်းထားတယ်လို့ဒီကနေ့လစဉ်ရေဒီယိုမိန့်ခွန်းမှာအခုလိုပြောဆိုလိုက်ပါတယ်
။ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီတည်ဆောက်ရေးနဲ့ပတ်သက်တဲ့အတွေ့အကြုံတွေနိုင်ငံတည်ဆောက်ရေးဆိုင်ရာ institution တွေအကောင်းဆုံးသာမဖြစ်သေးတာဟာအရှိတရားပဲဖြစ်ပါတယ်။ဒီလိုခက်ခဲတွေရှိနေတဲ့အတွက်ရာနှုန်းပြပြည့်စုံတဲ့ရွေးကောက်ပွဲဆိုတာကိုကျင့်ပဖို့အခက်အခဲများရှိနေတာကိုလည်းကျွန်တော်အနေနဲ့နားလည်လက်ခံထားပါတယ်။တိုးတော်လည်းပဲကျွန်တော်တို့အစိုးရအဖွဲ့အနေနဲ့တာရှင်းလွတ်လပ်တဲ့ရွေးကောက်ပွဲများကိုငြိမ်းချမ်းစွာကျင့်ပနိုင်ဖို့အတွက်ရာနှုန်းပြစူးစမ်းလှုပ်ဆောင်ထားကြောင်းအသိပေးပြောကြားလိုပါတယ်။
ဒါပေမဲ့လည်းအတိုက်အခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဝင်းထိန်ကတော့တမရရဲ့ပြောစကားကိုမယုံကြည်နိုင်ဘူးလို့အခုလိုတုံ့ပြန်လိုက်ပါတယ်
။ဘာကြောင့်လဲဆိုကျွန်တော်အထောက်အထားရအများကြီးရှိတယ်။မင်းရဆိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဦးသိန်းစိန်ရဲ့တည်မှုဆောင်ရွက်ချက်တွေဟာတမရလုပ်ငန်းရောပါတီဥက္ကဋ္ဌလုပ်ငန်းရောရောလို့တဲ့ကြမလို့အဲ့ဒီပြည်စင်တွေကဒီကောင်စုရုပ်ကက်ကော်မရှင်ကိုတင်ပြပြီးပြီ။ဒီကောက်ကော်မရှင်ကအရေးယူတာမိတာသူတို့အလုပ်ကျွန်တော်တို့ကတရားမဲ့ဒီလိုမျိုးလုပ်နေတာပြင်ပြဖို့ကျွန်တော်တို့လုပ်ဒါကြောင့်မလို့သူအားရပြီကျွန်တော်မယုံဘူးလို့ပြောလိုက်ပ
ါပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA မှာလက်မှတ်ရေးမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလည်းပါဝင်လက်မှတ်ရေးထိုးဖို့ဆက်လက်စ조사သွားမယ်လို့သမရဦးသိန်းစိန်ကပြောပါတယ
်လက်ရှိအချိန်မှာစာချုပ်မှာပါဝင်လက်မှတ်ရေးထိုးရင်းမပြုတ်ရသေးတဲ့ကြာရှိနေသေးတဲ့အဖွဲ့အစည်းများပါဝင်လက်မှတ်ရေးထိုးနိုင်ရေးအတွက်လမ်းဖွင့်ထားပြီးဆက်လက်ညှိနှိုင်းဆောင်ရွက်လက်ရှိပါတယ်ဒီကိစ္စတွေဟာလက်ကမှုမရှိသလိုခက်ခဲတဲ့အနေအထားတွေနဲ့ပြိပခအချို့ဆက်လက်ရှိနေသေးတာကိုလည်းတွေ့မြင်နေရပါတယ်တိုးတော်လည်းပဲတနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေခြုံငိမ့်သွားပြီးအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲများစတင်ကျင်းပဖို့ကြိုးပမ်းဆောင်ရွက်သွားကြရမှာပဲဖြစ်ပါတယ်ဒီစာချုပ်ကိုကောင်းမွန်စွာအကောင့်ထက်ဖော်နေရမယ့်နေသူပြိပက္ခဒဏ်ခံဒေသများမှပြည်သူများကိုလည်းငြိမ်းချမ်းရေးရဲ့လက်ငင်းအကျိုးရလဒ်တွေမြန်နိုင်သမျှမြန်မြန်ခံစားရရှိစေဖို့ဆောင်ရွက်သွားကြရမှာလည်းဖြစ်ပါတယ
်ပြီးခဲ့တဲ့တည်င်းပတ်အတွင်းဝါကိုပိုင်အုပ်ချုပ်ခွင့်ရဒေသပန်ဆန်းမြို့တော်မှာ MCA လက်မှတ်ရေးမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းစီဝေးခဲ့ကြတာကြောင့်အလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်အခက်အခဲရှိနိုင်တယ်လို့တည်င်းစာဆရာဦးစီသူအောင်မြင့်ကတုံ့သက်ပါတယ်
အဲ့ဒီချက်ကတော့အခုလက်မှတ်ထိုးပြီးသားအဖွဲ့တွေနဲ့အစိုးရနဲ့လက်မှတ်ထိုးပြီးတဲ့နောက်မှာသူတို့စာချုပ်ပါအချက်တွေသူတို့အကောင့်ထဲပေါ်နေကြတာရှိတယ်။အဲ့ဒါကဘယ်လောက်ထိအကောင့်ထဲပေါ်နိုင်တယ်လဲဆိုတဲ့ပုံမှန်မူတည်တယ်။အဲ့တော့သူတို့အကောင့်ထဲပေါ်တာအောင်မြင်လို့ကောင်းလို့ဟိုပြိပခါတွေညော့နေလာတယ်တိုက်ပွဲတွေပို့ပြီးတော့ညော့နေတယ်။နောက်ဒီသက်ကတိုင်းသားတွေရဲ့စီးပွားရေးတွေအကျိုးစီးပွားတွေကိုလုတ်ကင်လာနိုင်တယ်ဆိုရင်တော့ဒါဟာအခြားသောအဖွဲ့အစည်းတွေအတွက်ဟိုစံပြနမူနာဖြစ်မှာပေါ့။အဲ့ဒီချက်ပေါ်မူတည်မယ်တစ်ချက်ပေါ့နော်။နောက်ဒုတိယတစ်ချက်ကအခုဒီလက်မှတ်မထိုးရဖွဲ့တွေအကုန်လုံးကိုဟိုဝတွေကဟိုမှာပန်ဆန်းမှာခေါ်ဆုပြီးတော့အစည်းအဝေးတွေပဲလုပ်နေတယ်။ဒါတော့အဲ့ဒီဟိုတစ်ဖက်ကလည်းဒီမထိုးတဲ့လူတွေကိုအင်အားစုပြီးတော့မှဟိုဘာလို့လဲရင်ဆိုင်မှုပေါ့နော်။အဲ့လိုလှုပ်လာတဲ့အခြေအနေပေါ်မှာဒါကလည်းဟိုသူသမရပြောသလိုမျိုးဒီလူတွေကဟိုဘက်တစ်ဖက်ကိုရောက်သွားပြီဆိုတဲ့ခါကျတော့လောကကန်ရတာတော့ခက်လာလိမ့်မယ်။
ဒီကနေ့နိုင်ငံတော်သမ္မတပြောဆိုခဲ့တဲ့မိန်ခွန်းထဲမှာတော့ပြည်သူလူထုအနေနဲ့မိမိတို့ရဲ့ဆန္ဒသဘောထားအတိုင်းရွေးကောက်ပွဲမှာလွတ်လပ်စွာဆန္ဒမဲပေးရွေးချယ်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်
။မတင်ငယ်လေးပါရှင်။ဒီမိုကရေစီစနစ်နဲ့အညီကျင်းပတဲ့ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေဟာအရေးပါဆုံးဖြစ်တဲ့အတွက်မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျရင်ကျင်းပမယ့်တမိုင်းဝင်ရွေးကောက်ပွဲမှာတိုင်းပြည်ကိုဘသူကောင်းဆောင်တင်နေဆိုတာကိုမြန်မာပြည်သူတွေအနေနဲ့မဲပေးရွေးချယ်ကြဖို့အမေရိကန်သံအမတ်ကြီးဒက်ရစ်မစ်ရှဲကတိုက်တွန်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီအရေးပါတဲ့ရွေးကောက်ပွဲအတွက်မြန်မာနိုင်ငံသားတွေကိုအတက်နိုင်ဆုံးကူညီပံ့ပိုးပေးနေတယ်လို့ပြောပါတယ်။အပြည့်စုံကိုတော့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာနိုဝင်ဘာလ၈ရက်နေ့ကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်အမေရိကန်အစိုးရကနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတဆင့်ရွေးကောက်ပွဲဆိုင်ရာကူညီပံ့ပိုးမှုတွေကိုပေးနေကြတာပါ။အခုလဲရွေးကောက်ပွဲကျင်းပဖို့သတင်းပတ်တစ်ပတ်တောင်မလိုတော့တဲ့အချိန်မှာဒီရွေးကောက်ပွဲဟာမြန်မာသမိုင်းမှာအရေးပါတဲ့ရွေးကောက်ပွဲဖြစ်ကြောင်းတိုင်းပြည်ကိုဘယ်သူကဥဆောင်မလဲဆိုတာကိုရွေးချယ်ကြရမှာဖြစ်တဲ့အတွက်ရွေးကောက်ပွဲမှာအရေးအပါဆုံးဖြစ်တဲ့မဲဆန္ဒရှင်ပြည်သူပြည်သားတွေအနေနဲ့မဲပေးကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒက်ရစ်မစ်ရှဲကSkynet ရုပ်သံအစီအစဉ်ကတစဉ်တိုက်တွန်းပြောကြားလိုက်တာပါ
This election is not about us. It is about you.
the people of this country who will have an opportunity to express your voice.
ဒီရွေးကောက်ပွဲဟာကျွန်တော်တို့အတွက်မဟုတ်ပါဘူးမြန်မာနိုင်ငံသားတွေရဲ့ရွေးကောက်ပွဲဖြစ်ပါတယ်ဒါမဲ့၅နှစ်အတွင်းတိုင်းပြည်ကိုဘယ်သူကဥဆောင်စေခြင်းတလဲဆိုတာကိုတိုင်းသူပြည်သားတွေအနေနဲ့မဲပေးရွေးချယ်ခွင့်ရကြမှာဖြစ်ပါတယ်ဒါဟာမြန်မာတမိုင်းမှာအင်မတန်အရေးကြီးတဲ့အခါသမယဖြစ်ပါတယ်
ဒီမိုကရေစီစနစ်မှာအရေးအပါဆုံးပုဂ္ဂိုလ်ဟာတမရမဟုတ်သလိုနိုင်ငံသမားတွေလည်းမဟုတ်တဲ့အကြောင်းဒီမိုကရေစီစနစ်မှာအရေးအပါဆုံးကတိုင်းသူပြည်သားတွေသာဖြစ်တဲ့အကြောင်းတမရဘာရက်ကိုဘားမာမြန်မာနိုင်ငံကို2012ခုနှစ်နိုဝင်ဘာလအတွင်းလာသွားတော့ကဒီမိုကရေစီစနစ်မှာအရေးအပါဆုံးကဘသူလဲဆိုတာနဲ့ပတ်သက်လို့ပြောကြားသွားတာကိုတာမကြီးဒါရက်မစ္စရာကပြန်လည်ကိုးကားပြောဆိုသွားပါတယ်ဒါကြောင့်အခုမြန်မာနိုင်ငံသားတွေအနေနဲ့အဲ့ဒီအခွင့်အရေးအတိုင်းကိုတိုင်းပြည်ကိုဘသူဥဆောင်မလဲဆိုတာကိုမဲပေးရွေးချယ်ခွင့်ရကြတော့မယ်လို့တာမကြီးဒါရက်မစ္စရာကဆက်ပြောပါတယ
် Right now the citizens the people of this country have an opportunity to speak about who will lead them and I'm talking about every
ကိုယ်ကိုဘယ်သူဥဆောင်စေခြင်းတလဲဆိုတာနဲ့ပတ်သက်လို့ဒီနိုင်ငံကတိုင်းသူပြည်သားတွေအနေနဲ့ရွေးချယ်ခွင့်ရကြတော့မှာပါကိုယ်ကိုယ်ရာလူမျိုးဘာသာမျိုးနွယ်စုမရွေးလူတူးချင်းတယောက်ချင်းစီအနေနဲ့ကိုယ်ကိုဘယ်သူကဥဆောင်မှုပေးစေခြင်းတလဲဆိုတာကိုရွေးကောက်ပွဲနေ့မှာတန်းတူအခွင့်အရေးရှိပြီးမဲပေးခွင့်ရဖို့ကျွန်တော်တို့ဆိုလိုတာဖြစ်ပါတယ်ဒါဟာအင်မတန်အရေးကြီးတဲ့အချက်ပါအ
မေရိကန်ပြည်ထောင်စုကရွေးကောက်ပွဲနဲ့ပတ်သက်လို့ကူညီပံ့ပိုးပေးနေတာတွေနဲ့ပတ်သက်လို့လည်းတာမကြီးဒါရက်မစ္စရာကအခုလိုဆက်ပြောပါတယ
် The United States will be supporting this process. We already have been supporting the process. We have provided assistance to political parties as
ဒီရွေးကောက်ပွဲဖြစ်စဉ်ကိုအမေရိကန်ပြည်ထောင်စုအနေနဲ့ကူညီထောက်ပံ့ပေးသွားမှာပါကျွန်တော်တို့အနေနဲ့အကူအညီလဲပေးနေပြီဖြစ်ပါတယ်ရွေးကောက်ပွဲနေ့ကျရင်မဲယုံတွေမှာစောင့်ကြည့်နိုင်အောင်နိုင်ငံရေးပါတီတွေကိုကျွန်တော်တို့အကူအညီပေးခဲ့ပြီဖြစ်ပါတယ်ရွေးကောက်ပွဲနေ့မှာစောင့်ကြည့်နိုင်ဖို့အတွက်လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကိုလည်းကျွန်တော်တို့သင်တန်းတွေပို့ချပေးထားပါတယ်ရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တာတွေကိုနိုင်ငံတကာကစောင့်ကြည့်သူတွေလေ့လာစောင့်ကြည့်မှုကိုလည်းကျွန်တော်တို့ကူညီအားပေးနေပါတယ်
ရွေးကောက်ပွဲမှာဘသူအနိုင်ရမယ်ဆိုတဲ့အချက်ပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်ဝင်စားမှုမရှိပေမဲ့ရွေးကောက်ပွဲရလဟာမဲဆန္ဒရှင်တွေရဲ့သဘောထားကိုထင်ဟတဲ့ဆိုတဲ့မဲဆန္ဒရှင်တွေရဲ့ယုံကြည်မှုရှိတာကိုအမေရိကန်ပြည်ထောင်စုအနေနဲ့လိုလားကြောင်းတာမကြီးဒါရက်မစ္စရာကပြောပါတယ်။ဒါကြောင့်လဲဒီရွေးကောက်ပွဲဟာမဲပေးပြည်ုံနဲ့ပြီးဆုံးသွားတာမဟုတ်ဘဲနောက်လုတ်စရာတွေအများကြီးကြံပါသေးတယ်လို့ဆိုပါတယ်။ဒီဖြစ်စဉ်တစ်ခုလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့အနီးကစောင့်ကြည့်နေမှာဖြစ်သလိုပံ့ပိုးကူညီပေးသွားမယ်လို့လည်းတာမကြီးဒါရက်မစ္စရာကပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းမကြာခင်ကျင်းပတော့မယ့်အထူးရွေးကောက်ပွဲအတွင်းဘာသာရေးလူမျိုးရေးအရာမုန်တိမှုတွေဖြစ်ပေါ်စေမယ့်အသုံးအနှုန်းတွေကိုရှောင်ကြဉ်ကြဖို့နိုဝင်ဘာလ၁ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကနိုဝင်ဘာလ၂ရက်နေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားသွားပါတယ်
။ With the approaching elections on November 8th, the Secretary General urged all concerned in Myanmar to eschew any
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တဖြည်းဖြည်းနီးကပ်လာတာနဲ့အမျှလူမှုအတိုင်းဝန်းနေကြမပြေမလည်ဖြစ်စေမယ့်အမုန်းစကားပြောဆိုမှုတွေဆက်လုပ်လာနေတာနဲ့လူအများစုအတိုင်းဝန်းကြားကအစိုးရတွေကဘာသာရေးကိုနိုင်ငံရေးယူရချက်နဲ့အတုံးချနေတာတွေတွေ့နေရတာမို့မကြခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်အထူးစိုးရိမ်မိတဲ့အကြောင်းအတွင်းရေးမှူးချုပ်ဘန်ကီမွန်ကတိုက်တွန်းပြောကြားလိုက်ပါတယ်
ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုနိုဝင်ဘာလ6ရက်နေ့နောက်ဆုံးထားပြုလုပ်ကြရမှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေရဲ့အမည်စင်းတွေကိုထုတ်ပြန်နေတာမှာတတိယအကြိမ်နဲ့အပြည့်အစုံမဲစင်းဆိုပြီးတနင်္လာနေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်မဲစင်းမှန်မှန်မှန်စစ်ဆေးဖို့ပိုခက်သွားစေတယ်လို့အတိုက်ခံပါတီတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းကစူးစီးတင်ပြတော်တော့ပါရှင်VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့သူအစီအစဉ်ကိုလည်းဆက်လက်တင်ဆက်နေပါတယ်ရှင်။ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်အစီအစဉ်မှာပြည်ထောင်စုကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒတွေအကြောင်းကိုတင်ပြပေးပါမယ်ရှင
်။အေဂျင့်တာယာမီခင်းမီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတော်တရက်ပေါ်ထွက်လာဖို့အတွက်ဆိုပြီးပြည်ထောင်စုကြန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီဟာလာမယ့်2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲကိုကိုယ်စားလှယ်လောင်းတစ်ထောင်ကျော်နဲ့မဲဆန္ဒနဲ့အားလုံးနှိပါကိုဝင်ရောက်ရှင်ပြိုင်သွားမှာပါကိုယ်စားလှယ်လောင်းနေရအမျိုးသားလွတ်တော်ကြီးတိလွတ်တော်နဲ့ကြီးနေတဲ့တိုက်ဒေသကြီးလွတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်ကြမှာပါပါတီမူဝါဒနဲ့ပတ်သက်ပြီးပါတီရဲ့ရန်ကုန်တိုက်ဒေသကြီးအတွင်းရေးမှူးဦးတာဝင်းကအခုလိုပြောပါတယ
်သူပါတီရဲ့ရည်မှန်းချက်ကအေဂျင့်တာရပြီးတော့မှခင်မိဖွံ့ဖြိုးတိုးတက်တဲ့ဒီမိုကရေစီနိုင်ငံတော်ကြီးပြည်ပြင်းစွာဖြစ်ပေါ်လာရေးနဲ့အတွန်းရှည်တည်တံ့ခန့်မြည်ရေးဆိုတဲ့ရည်မှန်းချက်ထားတာပေါ့နော်အဲ့ဒီမှာတို့ရဲ့ ဟိုဒီမူဝါဒအနေနဲ့ဆိုရင်14ရက်ပေါ့နော်မူဝါဒ14ရက်ရှိပါတယ်နောက်တကလုပ်ငန်းစဉ်14ရက်ရှိတယ်သဘောထား17ရက်ရှိတာပေါ့အဲဒီမူဝါဒလုပ်ငန်းစဉ်သဘောထားတွေနဲ့ညီတို့တွေညီမချက်ကိုအောင်မြော်ဟောဆောင်ကြမှာဖြစ်ပါတယ်ဇီဝက်စီဝါရေးစနစ်ကျင့်သုံးတာတို့ကဟိုဒီအားပေးတယ်လေပထမအပြောင်းလဲလုပ်လိုက်တရားတို့ကဇီဝက်စီဝါရေးကိုဥတည်ပြီးတော့မှဆောင်ရွက်ခဲ့တယ်ဆက်အဲ့ဒီဟာဒီအချင်းကြီးတိုင်းတာတီတိုးတက်လာတယ်အဲ့လိုတိုးတက်လာတဲ့ပုံမှာဆက်ပြီးတော့မှအောင်မြောင်ဆောင်ရွက်ရမှာပေါ့အခုဆိုရင်အတိုင်းတာတခုဒီ investment တွေလည်းဝင်လာပြီပေါ့နော်အဲ့မှာလည်းတို့တွေလွတ်တော့ဥပဒေတွေပြဋ္ဌာန်းပေးတယ်အစ်တစ်တွေပြဋ္ဌာန်းတယ်ဟိုတင်လိုအပ်တဲ့ဟာတွေကိုလည်းပြင်သင်းတာတွေပြင်ပြီးတော့မှဆောင်ရွက်တာဖြစ်တဲ့အတွက်ကြောင့်ဒီ၄နှစ်ကျော်ကာလအတွင်းမှာဗာပဲပြောပြောစီဝါရေးလည်းအတိုင်းအတာတစ်ခုတည်းဖွင့်ပြလာတဲ့အနေဒါရှိတဲ့အခြားနိုင်ငံတွေကလည်းကန့်သက်ထားတာတွေလွှတ်ပေးတာတွေရှိတာပေါ့နော်
။ပါတီအနေနဲ့မဲဆွေစီယုံရေးခီးစဉ်တွေမှာတမျိုးနယ်ပေါ်ကြက်သိန်း30နီထောက်ပံ့ပေးထားပြီးရွေးကောက်ပွဲမှာအနိုင်ရရှိဖို့အတွက်ပြင်ဆင်မှုတွေကိုလည်းပြုလုပ်ထားတယ်လို့တာဝန်ကပြောပါတယ်။ပါတီကကိုယ်စားလှယ်လောင်းတွေအနိုင်ရခဲ့ရင်လက်ရှိလုံလက်ဆက်ဒေတာဖွံ့ဖြိုးရေးအပြင်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ချိတ်ဆက်လုပ်ကိုင်ကားဖို့ရှိတယ်လို့တာဝန်ကပြောပါတယ်
။နောက်ခုနောက်ပိုင်းကြလို့ရှိရင်လည်းပဲတို့တွေအနိုင်ရတဲ့ဆိုလို့ရှိရင်တို့သက်ဆိုင်ရာဌာနတွေနဲ့ဆက်ဆက်ပေးပြီးတော့မှဒါလုပ်ရမှာပေါ့နော်။ဒါကခုနပြောလို့ပြည်သူတွေအတွက်ကိုပြည်သူရံပုံဝင်နဲ့ပဲတိုင်းဒေသကြီးအစိုးရဖွဲ့ရံပုံဝင်နဲ့သူဝန်ကြီးဌာနကိုတင်ပြပြီးဆောင်ရွက်ရမှာပေါ့။အဲပြည်တော်စုဖွဲ့တဲ့အစိုးရဖွဲ့ကလုပ်မှရမယ်ကိစ္စဆိုတော့ပြည်တော်စုအစိုးရဖွဲ့ကိုတင်ပြပြီးတော့မှဆောင်ရွက်ရမှာပေါ့ဒီလိုလေးရှိတယ်။အခု2014တုန်းကအချိန်လေး2013လုံးကအချိန်လေးအခု2014နောက်ပိုင်းအချိန်လေးကပြောင်းလဲမှုတွေဖြစ်လာတာပေါ့နော်အဲ့လိုပြောင်းလဲမှုတွေဖြစ်လာတဲ့နေရာမှာအခုကာလကြတော့အကုန်လုံးမျိုးနယ်တိုင်းကထုတ်ရှားမှုတွေကတက်တက်ကြွကြွနဲ့လုတ်ကင်ဆောင်ရွက်နေတာဖြစ်တဲ့ကြောင့်လို့ဒါကိုယ့်ဘက်ကတော့အားလုံးနိုင်မယ်လို့ဒီလိုလေးမှန်းပါတယ
်ဒီအားလုံးချက်ခိုင်းတဲ့ဖွံ့ဖြိုးရေးပါတီက2010ရွေးကောက်ပွဲမှာလည်းနေရာအားလုံးနှိမ့်ပါမှာအနိုင်ရထားတဲ့လက်ရှိအာဏာရပါတီဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြန်မာကတည်းကအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။အတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာလာမယ့်ရွေးကောက်ပွဲကိုမဲဆန္ဒနဲ့အကုံလုံးကြီးပါကနေဝင်ရောက်ရှင်ပြိုင်တော့မှာပါ။ကိုယ်စားလှယ်လောင်းပေါင်း1138ယောက်ဟာအမျိုးသားလွှတ်တော်၊ပြည်သူလွှတ်တော်၊ပြည်နယ်လွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်တော့မှာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒကိုတော့ပါတီရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဖြစ်တဲ့ဦးထွန်းထွန်းဟိန်ကအခုလိုပြောပါရစေ
။ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မူဝါဒကတော့ကျွန်တော်တို့ကဒီအဓိကအချက်နှစ်ချက်ရှိပါတယ်အဓိကအချက်နှစ်ချက်ကတော့ဘယ်ပုံမှာမူတည်ပြီးတော့ကျွန်တော်တို့ဖြစ်ပေါ်လာလဲပြီးတော့1988ခုနှစ်ဒီမိုကရေစီတောင်းဆိုတဲ့အရေးတော်ပုံကနေပြီးတော့ကျွန်တော်တို့ဒီမူအချက်နဲ့အဓိကအချက်နေနဲ့နှစ်ချက်ကျွန်တော်ပေါ်လာရှိပါတယ်တစ်ခုကတော့စစ်အာဏာရှင်ကဲ့သို့မျိုးเนาะပြည်သူလူထုကိုဖိနှိပ်တဲ့အစိုးရမပေါ်ပေါက်လာရည်တစ်ခုပါနော်တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်ဒီမိုကရေစီအရေးပေါ့လေတခုပါနောက်ထပ်ကလူအခြေခံလူခွင့်တွေခွင့်ရေးတွေကိုအာမခံနိုင်တော့ကျွန်တော်နိုင်ငံဖြစ်ပေါ်လာရေးပါဒီနှစ်ချက်ပ
ါရှင်ပြိုင်မဲ့သူတွေထဲမှာတော့အမျိုးသမီးကိုယ်စားလှယ်လောင်းက 14.8% ခန့်တုံးပါဝင်နေပါတယ်နိုင်ငံရဲ့စီးပွားရေးမူဝါဒအမျိုးသမီးနဲ့ကလေးငယ်တွေခွင့်ရေးအတွက်ကိုလည်းဘလူတွေလှောက်ဆောင်သွားမယ်ဆိုတာကိုဦးထွန်းထွန်းဟင်ကအခုလိုပြောပါတယ
်ဒီလွတ်လပ်တဲ့စီးပွားရေးမူဝါဒပေါ့လေကျွန်တော်တို့ဒီဈေးကွက်စီးပွားရေးမူဝါဒကိုဒါကျွန်တော်တို့သွားမယ်လို့ရည်ပူအဖြစ်အတူဆုံးအနေနဲ့အဲ့လိုပြောလို့ရပါတယ်။ကလေးတွေအတွက်ကတော့ကျွန်တော်တို့ဒီအမျိုးသမီးအခွင့်အရေးနဲ့ကလေးအခွင့်အရေးဟာကျွန်တော်တို့ဒီပထမပေါ့လေကျွန်တော်တို့ဟိုအခြေခံလူအခွင့်အရေးကနေပြီးတော့ပေါက်ဖွားလာတာဖြစ်ပါတယ်။အဲ့တော့ကလေးတွေများကလေးတွေကိုလည်းကျွန်တော်တို့ပို့ပြီးတော့အဲ့ဒါပြုစုဆောင်ရှောက်ဖို့လိုတယ်လို့အမျိုးသမီးတွေကိုလည်းကျွန်တော်တို့ဆောင်ရှောက်ဖို့လိုတယ်ဆိုတော့ကျွန်တော်လက်ခံထားပါတယ
်။မဲဆွယ်ကာလမှာပြည်သူတွေကိုဘယ်လိုပုံစံမျိုးနဲ့မဲဆွယ်နေရဲဆိုတာကိုလည်းဦးထွန်းထွန်းဟင်ကအခုလိုပြောပါရစေ
။ကျွန်တော်တို့ဒီမြို့သားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဟာပြည်သူမဲဆွယ်တဲ့အခါမှာပြည်သူကိုဂရိကဖို့မပေးရဘူးလို့တော့ဒီလိုမမှားပါဘူး။ကျွန်တော်တို့ကိုမှားတဲ့ဥစ္စာကလည်းဆိုရှင်မိမိဆောင်ရွက်ပေးနိုင်သောဂရိများကိုဒါပေးမယ်ဆိုရင်ပေးချဖို့ဒီလိုမှားကြပါလေ။မိမိမဆောင်ရွက်နိုင်မဲ့ဂရိမျိုးပေါ့နော်။ဆိုတော့ကျွန်တော်တို့အနေနဲ့ပြန်ကြည့်လို့ရှိရင်ပြည်သူကြိုက်တဲ့ဂရီမျိုးကျွန်တော်တို့ကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပေးဖို့ကတော့တိတ်ပြီးတော့မရှိပါဘူးကျွန်တော်တို့ပေးမယ့်ဥစ္စာကတော့ဘာဖြစ်လဲဆိုလို့ရှိရင်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဆောင်ရွက်ပေးနိုင်ပွဲရှိတော့ဂရီများဟိုဒါကျွန်တော်တို့ပေးတာပါ
မြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာ2012ခုနှစ်မှာပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီး2012ကြားဖြတ်ရွေးကောက်ပွဲကိုလည်းဝင်ရောက်ရှင်ပြိုင်ခဲ့ပါသေးတယ်။ပါတီဝင်အားက14သိန်းလောက်ရှိနေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကလည်း VOA ကိုပေးပို့လိုက်တာပါ။
နိုင်ငံရေးပါတီမိတ်ဆက်အစည်းအဝေးကိုတင်ဆက်ပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစည်းအဝေးတစ်ခုကိုတင်ဆက်ဖို့ရှိပါတယ်။ဒီအစည်းအဝေးကိုတော့ Internews ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းခန်းကသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရဲကိုနဲ့မကျဲပြားတို့ကတင်ဆက်ထားပါတယ်ရှင
်။ဒီလ၈ရက်နေ့မှာရွေးကောက်ပွဲမကျင်းပတော့ဘူးလို့ထုတ်ပြန်ထားတဲ့ဒေတာတွေနဲ့ပတ်သက်ပြီးမူလထုတ်ပြန်ချက်တိုင်းအပြောင်းလဲမရှိဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်ကြားရေးဖွဲ့ဝင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကပြောပါတယ
်ခြုံငုံပြီးသုံးသပ်မယ်ဆိုရင်တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိဘူးလို့ပဲကျွန်တော်ပြောတော့အဲ့လိုကြေးရတာပေါ့တကယ်တော့ဒီကြတော့လုံခြုံရေးပါပဲ
တချို့ဒေတာတွေမှာဆိုရင်ဒေတာကန်ပါတီအချို့ကသူတို့ဒေတာမှာရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိဘူးလို့တင်ပြခဲ့တယ်လို့သူကပြောပါတယ်ရွေးကောက်ပွဲမကျင်းပဘူးလို့ထုတ်ပြန်ထားတဲ့ဒေတာတွေကတော့ကချင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်နဲ့ပဲခူးတိုင်းဒေတာကြီးကမြို့နယ်36မြို့နယ်ရဲ့ရက်ွက်ကြီးရွာအုပ်စု440ပါဝင်ပါတယ်။ဒါအပြင်ရှမ်းပြည်နယ်တွေကပန်ဆန်း၊ပန်ဝိုင်း၊နာဖန်း၊မိုင်းလာ၊မိုင်းမော့မြို့နယ်တွေမှာတော့တစ်မြို့နယ်လုံး၊မိုင်းရှုနဲ့ကျေးသီးမြို့နယ်တွေကတစ်မြို့နယ်လုံး၊တန့်ရန်က10မြို့နယ်နဲ့ဟိုပန်းက42မြို့လို့ပါဝင်ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA နဲ့မြမတက်မတော်တို့တိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်တောင်ပိုင်းကမြို့နယ်၄မြို့နယ်မှာရွေးကောက်ပွဲမကျင်းပပေးတာနဲ့ပတ်သက်ပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကကန့်ကွက်ခဲ့ပါတယ်။ဒီကန့်ကွက်မှုကိုတော့ရွေးကောက်ပွဲကော်မရှင်ကလစ်လျူရှုထားတယ်လို့ SNLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်ညွန့်လင်ကပြောပါတယ်။
ကျင်းပမယ်ဆိုလည်းကျင်းပလို့ရပါတယ်။ဒါတစ်ဖက်ကပြားသူတို့မနိုင်တဲ့ပါတီတွေရှိရကြမနိုင်တဲ့ဆိုတဲ့အခါကျတော့သူတို့ကရက်မဖြစ်ဘူးလို့တောင်းဆိုတယ်။သူတို့ရဲ့တောင်းဆိုချက်ကတော့သူကထက်ထွက်တယ်။ဒီကြတော့နိုင်တဲ့ပါတီတွေကကောက်ကွက်တော့ထက်မတော့ပြီးလည်းမပြီးတော့ဘူး။အဲ့ဒီပိုင်းတော့ဒါမမြတ်တော့ဘူးလို့ပြောတယ်။
2015ပြည်အောင်စုအထွေထွေရွေးကောက်ပွဲကိုဒီလ၈ရက်နေ့မှာပါတီပေါင်း90ကျော်ကရှင်ပြိုင်ရွေးကောက်ခံကြမှာပါ။
နိုဝင်ဘာ၂ရက်ကစတင်ကြေညာခဲ့တဲ့နောက်ဆုံးအကြိမ်မဲဆန္ဒရှင်စည်ရင်းနေအရာမန္တလေးခရိုင်အတွင်းမှာမဲပေးနိုင်တဲ့သူအရေအတွက်ဟာ26,000ကျော်ရောင်းနေသွားတယ်လို့မန္တလေးခရိုင်ကော်မရှင်ရဲ့စည်ရင်းနေအရာသိရပါဗျ။ဒီလိုရောင်းနေသွားတာဟာတည်ဆုံသူတွေအခြားဒေသမှာမဲပေးဖို့လျှောက်ထားသူတွေနဲ့စည်ရင်းထက်နေတာတွေကိုထုတ်ပယ်လိုက်တာကြောင့်ဖြစ်တယ်လို့မန္တလေးခရိုင်ရွေးကောက်ပွဲအရာရှိကပြောပါဗျ။စတင်မာလာ14ရက်နေ့ကနေ28ရက်နေ့အထိမန္တလေးခရိုင်အတွင်းမှာဒုတိယအကြိမ်မဲဆင်းကျင်ညာခဲ့တဲ့အချိန်မှာမဲဆန္ဒရှင် 17,200 ကျော်ရှိခဲ့ရာကနေအခုနောက်ဆုံးအချိန်မဲဆင်းထုတ်ပြန်ချိန်မှာတော့ 17,000 ကျော်သာရှိပါတော့တယ်။ခရိုင်အတွင်းမဲဆန္ဒရှင်အရေအတွက်ယွန်းနေသွားပေမဲ့လည်းတိုင်းဒေသကြီးအတွင်းမှာတော့ဆန္ဒမဲပေးနိုင်သူအရေအတွက်ဟာထပ်ပြီးတော့တိုးလာတာကြောင့်အရင်43,000ကျော်ရှိရာကနေအခုဆိုရင် 44,000 ကျော်အထိရှိလာပြီလို့တိုင်းကော်မရှင်ကနေသိရပါတယ်။
လာမယ့်ရွေးကောက်ပွဲနေ့မှာချင်းပြည်နယ်တစ်ခုလုံးကိုပြည်ရင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာသူ900ကျော်လာရောက်လေ့လာစောင့်ကြည့်မယ်လို့ချင်းပြည်နယ်ရွေးကောက်ပွဲအရာရှိဦးလင်းကျော်ကပြောပါရယ်စောင့်ကြည့်လေ့လာမယ့်သူတွေထဲမှာဥရောပသမဂ္ဂ EU နဲ့ Asia Network for Free Election အဖွဲ့အစည်းတွေလည်းပါဝင်ပြီးမြို့နယ်အသီးသီးနဲ့ကျေးရွာတွေမှာစောင့်ကြည့်ခွင့်ရမယ်လို့ဆိုပါရယ်ဒါ့အပြင်ချင်းပြည်နယ်မှာရွေးကောက်ပွဲစောင့်ကြည့်လေ့လာမယ့်သူစီးဟာထပ်တိုးနိုင်မွေရှိတယ်လို့လည်းသူကဆက်ပြောပါရယ်2015အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်ဖို့အတွက်ပြည်ရင်းပြည်ပကလေလာစောင့်ကြည့်သူ1800ကျော်ကိုခွင့်ပြုထားတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်မောင်တော်မြို့နယ်မဲဆန္ဒနယ်အမှတ်1ကပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းတအူးကိုနိုင်ငံသားဟုတ်မဟုတ်ပြန်စစ်စစ်ပေးဖို့မောင်တော်လူမှုကွန်ရက်အဖွဲ့ဝင်300ကျော်ကဒီနေ့ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းတအူးဟာကမန်တိုင်းရင်းသားတအူးအနေနဲ့လွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ပြီးအရွေးခံမှုစီရင်ရေးဆင်းနေတာကြောင့်မောင်တော်ဒေသခံအချို့ကဒီဟာကိုပြန်စစ်စစ်ပေးဖို့ကန့်ကွက်လိုက်တာဖြစ်ပါတယ်။အဲ့ဒီပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်နဲ့ဝင်ပြီးအရွေးခံနေတာဖြစ်တယ်လို့မောင်တော်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်
။ပထမတုန်းကသူ့ကိုဒုကပေထားတယ်ညိုနေကလေးပေထားတယ်ခရိုင်ကလေးပေထားတယ်ရခိုင်ပြည်ကြီးကလေးပေထားတယ်သူကယူယူစီကိုတဲပြီးတော့ကနောက်ခံတဲ့အခါယူစီကသူ့ကိုပြန်ထည့်ထားတယ်အဲ့ဒါကိုမတင်ရလို့ဒီကမျိုးကလူတွေကနေဆန္ဒပြတာ
မောင်တော်ခရိုင်မှာရခိုင်အမျိုးသားပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီမြို့တိုင်းရင်းသားပါတီဒိုင်းနဲ့တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးပါတီနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်
မုံပြင်းနယ်အတွင်းမှာမဲပေးနိုင်ခွင့်ရှိသူရေအတွက်တိုးလာတဲ့အတွက်မဲပေးနိုင်တဲ့လူဦးရေ15သိန်းကျော်ရှိတယ်လို့မုံပြင်းနယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကရွေးကောက်ပွဲအရာရှိဦးဟိန်လင်းထက်ကပြောပါတယ်စက်တင်ဘာလကဒုတိယကြိမ်ထုတ်ပြန်တဲ့မဲစင်းအရမုံပြင်းနယ်မှာမဲပေးနိုင်သူဦးရေ14သိန်း8000ကျော်ရှိခဲ့ပါတယ်မဲစင်းမှာမပါသူတွေနဲ့မဲစင်းမှာပါပေမဲ့အချက်လက်မှားယွင်းနေတဲ့သူတွေကပြန်လဲလျှောက်ထားလာတဲ့အတွက်မဲပေးနိုင်သူဦးရေဟာဒီနေ့နောက်ဆုံးစီးရင်ရ15သိန်း3000ကျော်ရှိတယ်လို့ဦးဟိန်လင်းထက်ကပြောပါတယ်
။ကြိုတင်မဲပေးရမှာဘော့ပင်နဲ့အမှန်ချစ်ပေးတဲ့မဲတွေရောတစိုက်တုံးထုပြီးပေးတဲ့မဲတွေကိုပါခိုင်လုံမဲအဖြစ်သတ်မှတ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကြိုတင်မဲတွေကိုအမှန်နဲ့ချစ်ပြီးပေးခွင့်ရှိသူတစိုက်တုံးနှိပ်ပြီးပေးရမယ်သူလို့ခွဲခြားသတ်မှတ်ထားပေမယ့်ကော်မရှင်ကတာဝန်ရှိသူတွေကနားလည်မှုလွဲမှားပြီးမှားယွင်းလက်ခံနေတဲ့အတွက်အခုလိုဆုံးဖြတ်ပေးလိုက်တာဖြစ်တယ်လို့ကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးဦးတောင်းလှိုင်ကပြောပါတယ်။
အဲ့တော့ကျူတင်မဲမှာသတ်မှတ်ထားတယ်ပေးရမယ်ဆိုတဲ့အချက်လေးတွေမညီဆွမှုဆိုရင်တစ်သိတုံးနဲ့ဆန္ဒပြုထားခြင်းအမှန်ရှိတဲ့ဆန္ဒပြုထားခြင်းကိုလည်းပဲခိုင်လုံမဲဖြစ်ထည့်သွင်းရည်တွက်ပေးပါလို့ကျွန်တော်တို့ကွန်ဖရင်ကညွှန်ကြားပြီးသားဖြစ်တယ်
။ပြပရောက်နေသူတွေ၊ကြောင်းတင်နန်းတက်နေသူတွေနဲ့ဆေးရုံတက်နေသူတွေ၊နာတာရှည်ဝေဒနာခံစားနေရသူတွေနဲ့အချုပ်ကျနေသူတွေရဲ့ကျူတင်မဲတွေကိုအမှန်ချစ်နဲ့ပေးခွင့်ပြုထားတာပါရက်ကွက်မြို့နယ်တွေမှာပေးတဲ့ကျွတင်မဲတွေကိုတော့တစိုက်တုံးထုပြီးမဲပေးရမယ်လို့သတ်မှတ်ထားပါဗျ။ရွေးကောက်ပွဲနှီးဦးတွေပါပြဋ္ဌာန်းချက်တွေအရာမဲရုံမှုလက်မှတ်မပါတာကော်မရှင်အဖွဲ့ကတစိုက်မပါရှိတာမဲလက်မှတ်ဆုပ်ပြဲနေတာတွေနဲ့တခုတည်းပို့တဲ့ဆန္ဒမဲတွေကိုတော့ပယ်မဲအဖြစ်သတ်မှတ်မှာပါ
ဒီစီစဉ်ကို Internews ရဲ့ရွေးကောက်ပွဲပညာပေးရေဒီယိုထုတ်လုပ်ရေးအဖွဲ့ကနေစီစဉ်ထုတ်လုပ်ပေးတာဖြစ်ပါတယ်။သောတာရှင်တွေခုနားဆင်နေကြရတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ VOA ကနေနောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မဲ့စီစဉ်ကြရင်လဲနောက်ဆုံးရသတင်းတွေနဲ့အတူသတင်းဆောင်မတွေနဲ့တက်ရိုက်လေးလိုက်စီစဉ်ကိုတင်ဆက်သွားဖို့ရှိပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါအောင်ရှင်
။ထူကီနိုင်ငံမှာသမရရေဂျက်တိုင်အာရဝန်ကိုဖြုတ်ချဖို့ကြိုးစားတယ်ဆိုပြီးဆွဆွဲခံထားတဲ့ဘာသာရေးခေါင်းဆောင်တူကိုထောက်ခံသူတွေပေါ်ဦးတည်တဲ့နေနေမှုတစ်ခုအတွင်းလူ35ရောက်ကိုအာဏာပိုင်တွေကဒီကနေ့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။တူကီလွတ်တော်ရွေးကောက်ပွဲမှာသမရအာရဝန်ရဲ့တရားမျှတရေးနဲ့ဖွံ့ဖြိုးတိုးတက်ရေး AKP ပါတီအများစုအနိုင်ရခဲ့ပြီးနေရအကြာနိုင်ငံအနောက်ဖက်အစ္စမီယာကန်ဝရမ်မြို့မှာအခုလိုဖမ်းဆီးတာတွေကိုလုပ်ခဲ့တာဖြစ်ပါတယ်။ဆီးရီးယားကိုလေကြောင်းကတိုက်ခိုက်နေတာရဲ့တရားဝင်မှုပိုင်းနိုင်ငံရေးပိုင်းနဲ့စီးရေးပိုင်းအန္တရာယ်နဲ့ပတ်သက်တဲ့မေးခွန်းတွေကိုဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အစိုးရကမဖြေဘူးဆိုရင်တိုက်ခိုက်မှုကိုတတန်းတူပရေလွတ်တော်မတ်တီထောက်ခံမှာမဟုတ်ဘူးလို့ဗြိတိန်ပါလီမန်ရဲ့အဓိကကော်မတီတစ်ခုကဒီကနေ့အစည်းအကမ်းလာထုတ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကပြုလုပ်နေတဲ့ကျွန်းစုတွေနားမှာအမေရိကန်စစ်သင်္ဘောကိုမကြာသေးခင်ကတပ်ပြန့်ချထားတာကိုတရုတ်အစိုးရအနေနဲ့ချိန်ကြောင်မှုတစ်ခုလို့မရှိမြင်သင့်ကြောင်းပစိဖိတ်ဒေသတွင်အမေရိကန်တပ်များရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။အမေရိကန်စစ်သင်္ဘော USS Lexington ကို Spratly ကျွန်းစုတွေနားကစူပြီးကြောက်တန်းနေတဲ့ရေမိုင်း7မိုင်အကွာထိဆေးလွတ်ဖို့ဆုံးဖြတ်တာဟာနိုင်ငံတကာဥပဒေအရနိုင်ငံတိုင်းကိုပေးထားတဲ့ပင်လယ်ရေကြောင်းနဲ့လေကြောင်းတရုတ်ဝင်လွတ်လပ်စွာအသုံးပြုခွင့်ကိုကာကွယ်ဖို့အတွက်ရည်ရွယ်ပြီးပုံမှန်တိုင်းဆေးလွတ်လိုက်တာဖြစ်တယ်လို့ဘေကျင်းမြို့ကပီကင်းတက္ကသိုလ်မှရှိတဲ့အမေရိကန်ကျောင်းသားတွေကိုအမေရိကန်ပစိဖိတ်ရေတပ်ဌာနချုပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီး Harry Harris ကပြောလိုက်တာဖြစ်ပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုငြင်းပွားနေတာတွေအပေါ်အဖြေတစ်ခုရှာဖို့ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနေနဲ့အစုအဖွဲ့တစ်ခုအဖြစ်တူတူကလှုပ်ဆောင်ကြဖို့အရေးကြီးတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးကဒီကနေ့ပြောကြားလိုက်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့၃ရက်ကြာအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးတွင်မှ IS Islam အစိုးရအဖွဲ့ရဲ့အန္တရာယ်အပါအဝင်ဒေသရင်းလုံခြုံရေးဆိုင်ရာကိစ္စရဲ့မြို့မြို့ကိုဆွေးနွေးခဲ့ကြမယ်လို့ခန့်မှန်းထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာခီးသွားပြည်ဝင်ခွင့်ဗီဇာနဲ့အလုပ်လုပ်နေတဲ့ဗြိတိန်နိုင်ငံကသတင်းတော်နှစ်ယောက်ကိုလူမှုကြီးကြပ်ရေးစီမံစည်းကမ်းတွေကိုချိုးဖောက်တဲ့အတွက်အင်ဒိုနီးရှားနိုင်ငံကထောင်ဒဏ်၂လကျော်ချမှတ်လိုက်ပါတယ်။နိုင်ငံကအာဂါဒစ်ခန် ISS မှာအာဂါဒရင်မှုတွေအလဲကျပြောင်းပြီးအချိန်ပြည့်နေထိုင်ခဲ့ကြတာဟာတနင်္လာနေ့က15နှစ်ပြည့်မြောက်သွားခဲ့တာကြောင့်လူလိုက်ပါတဲ့အာဂါဒခီးစဉ်စီမံကိန်းနေ့90ကြာကာလမှာနောက်ထပ်သမိုင်းမတိုင်တစ်ခုကိုစိုက်ထူလိုက်နိုင်ပြီဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့နောက်ဆုံးရသတင်းချင်းချက်ကိုကိုရနိုင်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရင်မကမဆူမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ် VOA American အတန်ညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ7925ရောကနေထုတ်လွှင့်ပေးခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်
Thank you.
This program has come to you from the Voice of America, Washington.